Welcome to the Voice of America in Burmese.
ဒီမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေမနေ့ကင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းနှုန်းမီတာ30.40-48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုမဆူရင်ထွင်တဲ့အတူညင်ညာပေးမှာပါဗင်နီဇွဲလားမှာသမ္မတနီကိုလတ်မာဒူရိုနှုတ်ထွက်ရေးအတွက်ညှိနှိုင်းရုံကလွဲပြီးတခြားဘာမှပြောစရာမရှိဘူးလို့ဘင်္ဂလားဒေ့ရှ်ဆိုင်ရာအထူးတန်တမန်ကပြောကြားလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကဒုက္ခသည်တွေထပ်ပြီးတော့ဝင်မလာစေဖို့အတွက်နယ်စပ်ကိုပိတ်ထားလိုက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညဝင်းအောင်ရင
်ဟုတ်ကဲ့ပါခင်ဗျာမတိမငြိမ်ဖြစ်နေသေးတဲ့ဗင်နီဇွဲလားနိုင်ငံရဲ့အခြေအနေနဲ့သမ္မတထရန့်နဲ့ခင်ဂျုံအွန်းတို့တွေ့ဆုံမဲ့အပေါ်မျှော်လင့်ချက်တွေကိုတင်ပြသွားဖို့ရှိသလိုကရပီနယ်မှာအငင်းပွားနေတဲ့ဗိုလ်ချုပ်ကျေးရုပ်ကိစ္စမှာအဖမ်းအဆီးတွေဘယ်လိုရှိနေပါသလဲ
ဒီဥပဒေနဲ့မညီညွတ်တဲ့အတွက်ဖယ်ရှားပေးဖို့နော်အဲ့လိုပြောတယ်ကျွန်တော်ကမဖယ်ရှားပေးနိုင်လို့ပြောတော့ဒီလိုဟိုတရားဓမ္မပဲနော
်ဒီအကြောင်းသတင်းပေးဖို့ကြတဲ့အတူဆန္ဒပြဦးဆောင်သူကိုတူတီရဲ့ပြောကြားတဲ့ကဒီကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြအောင်မှာပါအခုရင်ဆုံးတော့တောက်ကြနေမနေ့ကင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်စုရင်ထွေးတို့ပြောပြပေးပါအောင်ဗျာ
ဗင်နီဇွဲလားသမ္မတနီကိုလတ်မာဒူရိုကိုသူနှုတ်ထွက်ရေးဆိုင်ရာညှိနှိုင်းရုံမှာတပါတခြားဆွေးနွေးမှုတွေလုပ်ရမယ့်အချိန်ကတိတ်လွန်ခဲ့ပြီဖြစ်ကြောင်းဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်အဲလီယတ်အေဘရမ်စ်ကပြောကြားလိုက်ပါတယ်မာဒူရိုမှာရုရှားနဲ့ကျူဘာကမိတ်ဆွေတွေရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနမှာအထူးတန်တမန်အေဘရမ်စ်ကစက်တပရင်းတွေကသတင်းတောက်တွေကိုပြောပါတယ်ဒါအပြင်သူ့ကိုနိုင်ငံရေးခုံလုံခွင့်ပေးမယ်လို့ကမ်းလှမ်းခဲ့တဲ့တခြားနိုင်ငံအများပြားလည်းရှိနေပါတယ်လို့ပြောပါတယ်ဒါပေမဲ့ဘယ်နိုင်ငံတွေလဲဆိုတာကိုတော့နာမည်ထုတ်ပြီးတော့မပြောပါဘူးဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေအသစ်ရွေးဆိုဖို့အတွက်လုပ်ရမယ်ဖွဲ့စည်းပုံကြီးလာခံအဖွဲ့ဝင်တချို့ရဲ့ပြည်ဝင်ခွင့်ဗီဇာတွေကိုအမေရိကန်ပြည်ထောင်စုကနေပြန်ပြီးရုပ်သိမ်းကြောင်းနဲ့ချိန်ညားခဲ့ပါတယ်2018လုံးကသမ္မတမာဒူရိုကျင်းပပေးခဲ့တဲ့ရွေးကောက်ပွဲဟာသူတင်ကျင်တဲ့အမတ်ကိုတင်လို့ရအောင်ဖန်တီးထားတာဖြစ်ကြောင်းအတိုက်ခံတွင်တဲ့ဗင်နီဇွဲလားနိုင်ငံသားအများပြားကပြောပါတယ်။တစ်ချိန်တည်းမှာပဲသူ့ကိုယ်သူယာယီသမ္မတအဖြစ်ချိန်ညားထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ကွာရီရိုရဲ့ပန်ကြားချက်အရအမေရိကန်ဘက်ကစားနပ်ရိက္ခာတွေဆေးပစ္စည်းနဲ့တခြားလူသားချင်းစာနာမှုဆိုင်ရာအထောက်အကူပစ္စည်းတွေကိုဗင်နီဇွဲလားနိုင်ငံနဲ့ပေးပို့ဖို့အတွက်လုပ်နေပြီလို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။ဒါအပြင်အထောက်အကူပစ္စည်းတွေပေးပို့တာကိုခွင့်ပြုဖို့လဲဗင်နီဇွဲလားလုံခြုံရေးတပ်တွေကိုတောင်းဆိုခဲ့ပါတယ်။သမ္မတမာဒူရိုကကိုလံဘီယာနဲ့ဗင်နီဇွဲလားကိုဖျက်တဲ့တံတားမှာအထောက်အကူပစ္စည်းတွေဝင်လာလို့မရအောင်တားဆီးဖို့အတွက်စစ်တပ်ကိုအမိန့်ပေးထားတယ်လို့ကြီးမားတဲ့တင့်ကားတစ်စင်းနဲ့ကုန်ပစ္စည်းတင်ပို့တဲ့ကွန်တိန်နာကြီးနှစ်ခုကိုတံတားလယ်မှာချထားပြီးပစ္စည်းတွေပို့လို့မရအောင်ပိတ်ဆို့ထားပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ဗင်နီဇွဲလားကိုစီးရီးယားဝင်ရောက်မှုဟာရွေးချယ်စရာတစ်ခုဖြစ်နေပြောကြားထားတာပ
ါ American Outlook တော်မှာဒီမိုကရက်တွေအားကောင်းလာပြီးဥတီလှုပ်ဆောင်လာတဲ့သမ္မတရဲ့ဘန်နာရေးစီးပွားရေးလှုပ်ရက်တွေအပေါ်စုံစမ်းစစ်ဆေးမယ်ဆိုတဲ့ကိစ္စကိုဒေါ်နယ်ထရမ့်ကပယ်ချလိုက်ပါတယ် Outlook တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကိုထုံးနှံဝေဖန်ရင်2016ရွေးကောက်ပွဲကာလတုန်းကရုရှားနဲ့ဆက်ဆက်ခဲ့တယ်ဆိုတဲ့ကိစ္စလုံးဝမရှိခဲ့သလိုအခုတခါလဲသူ့ရဲ့ဘန်နာရေးပုံကိုရေးအဆအဆအရာရာကိုအကြောင်းမဲ့အပြစ်ရှာပြီးကတိကအောက်ဖြစ်အောင်လုပ်နေတယ်လုပ်နေတာဖြစ်တယ်လို့လဲဒေါ်နယ်ထရမ့်ကဆိုပါတယ်သူ့အရင်ဒီမိုကရက်သမ္မတဘရက်အိုဘားမားကို Republican အမတ်တွေကစုံစမ်းစစ်ဆေးမှုတခါမှမလုပ်ခဲ့ဘူးလို့လဲသူကမှားယွင်းစာပြောကြားခဲ့ပါတယ်ဒီလိုလုပ်နေရင်အစိုးရလုပ်ငန်းကိုလုပ်ဖို့ရအချိန်မရှိတော့ဘူးလို့လဲဆိုပါတယ်သမ္မတထရမ့်ကစုံစမ်းစစ်ဆေးရေးကိစ္စနဲ့ပတ်သက်ပြီးဒီလိုတုံ့ပြန်တာဟာသမ္မတရဲ့အခွန်ပေးဆောင်မှုကိစ္စအပေါ်အောက်လွတ်တော်ကော်မတီတစ်ခုကကြာတာရင်းနေမှာကြားနာခဲ့ပြီးတဲ့နောက်ပေါ်ထွက်လာတာဖြစ်ပါတယ်တကယ်တော့အခွန်ပေးဆောင်မှုကိစ္စဟာကိုရီးလျှို့ဝှက်ချက်ဖြစ်ပေမဲ့အောက်လွတ်တော်ဥက္ကဋ္ဌကဥပဒေနဲ့အညီရယူစုံစမ်းခွင့်ရှိပါတယ
်ဆူဒန်နိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြသူတွေအပေါ်မှာချေမှုန်းမှုဟာအမေရိကန်နဲ့ဆူဒန်တို့ရဲ့လက်ရှိအဆင်ပြေနေတဲ့ပုံမှန်ဆက်ဆံရေးကိုအနှောက်အယှက်ဖြစ်လာနိုင်စေတယ်လို့စောင့်ကြည့်သုံးသပ်သူတွေကပြောပါတယ်။အခြေခံစားကုန်ဖြစ်တဲ့ပေါင်မုန့်နဲ့လောင်စာဆီဈေးတွေတက်နေပြီး ငွေကြေးဖောင်းပွမှုကမြင့်မားလာတဲ့အတွက်ဒီဇင်ဘာလ19ရက်နေ့ကစပြီးဆန္ဒပြမှုတွေတွေ့လာရတယ်လို့ဂျပန်ဖန်စီထိန်းသိမ်းမှုတွေနဲ့အသက်ခံရမှုတွေရှိနေတယ်လို့ VOA အပါအဝင်သတင်းဌာနတွေနဲ့လူခွင့်အဖွဲ့တွေကပြောပါတယ်။မြို့တော်ကာတွန်းရဲ့လမ်းမတွေပေါ်မှာကျက်တဲ့ပရင်းနေထိဆန္ဒပြမှုတွေကဆက်ပြီးရှိနေစေပါ။ဖန်စီထားတဲ့တက်ကြွလှုပ်ရှားသူတွေကိုလွှတ်ပေးဖို့နဲ့ကာလာတာရှီတမရတာဝန်ယူနေတဲ့သမရအိုမာအယ်ဘရှာနှုတ်ထွက်ပေးဖို့အတွက်တောင်းဆိုနေကြတာဖြစ်ပါတယ်။သမရဘရှာကတော့နှုတ်ထွက်ပေးဖို့အတွက်ညှင်းဆိုထားပါတယ်
။ယီမန်နိုင်ငံမှာရှိတဲ့လူလေးသန်းနီးပါးစားနိုင်တဲ့ကောက်ဘဲသီးနှံတွေတူလောင်ထားတဲ့နေရာကိုလမ်းဖွင့်ပေးဖို့ဟူတီတပုံအဖွဲ့ကိုကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကြီးအကဲကဂျာတာရင်းနေကတောင်းဆိုလိုက်ပါတယ်။ဟူတီတာစိတ်ကမ်းမြို့နားမှာတူလောင်ထားတဲ့ဂျုံစပားတွေကပျက်စီးတော့မှာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုအကြီးအကဲမာကလိုခေါ်ကကုလသမဂ္ဂကဟူတီတာစိတ်ကမ်းမှာရှိတဲ့ပင်လယ်နီနားကကျိတ်ဆက်တွေကိုစက်တင်ဘာ2018ခုနှစ်ထဲကဖွင့်မပေးနိုင်တာကျွန်တော်သိပြီးစိုးရိမ်နေတယ်။လူပေါင်း10တန်းနီးပါးအငတ်ဘေးကိုကြုံရတော့မယ့်အခြေအနေဖြစ်နေပေမဲ့လူပေါင်း4တန်းနီးပါးတစ်လအကြာစားနိုင်တဲ့ကောက်ဘဲသီးနှံတွေကိုအသုံးမပြုနိုင်ပါဘူး။ဒီကောက်ဘဲသီးနှံတွေက4လကြာမယ်ဆိုရင်တူလောင်ယုံတွေထဲမှာပျက်စီးသွားနိုင်တယ်လို့ပြောပါရယ်ဟိုဒီတာစိတ်ကမ်းမြို့အတွင်းစိတ်ကမ်းမြို့အတွက်အပြစ်အခက်ရက်ဆဲဖို့ဥတီတဲ့ဆွေးနွေးပွဲကိုဆွီဒန်နိုင်ငံစတော့ခ်ဟ ோம் မြို့မှာမလုပ်ခင်နိုဝင်ဘာလမှာဆော်ဒီဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကဟူတီတပုံတွေကိုနောက်ဆုံးထိုးစစ်ဆင်ပြီးပင်လယ်နီနားကကျိတ်ဆက်ရှိတဲ့နယ်မြေတွေကိုပြန်ရယူခဲ့ပါရယ်ဒါပေမဲ့ဟူတီတပုံတွေကတူလောင်ယုံတွေရှိတဲ့လမ်းကြောင်းကိုထိမ့်ချုပ်ထားပြီးကုလသမဂ္ဂဝန်ထမ်းတွေမသွားရောက်နိုင်အောင်လမ်းတွေပိတ်ဆို့ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ကယီမန်ပြည်သူ10တန်းနီးပါးကိုတစ်လတစ်ခါအထောက်အပံ့တွေပေးနေပါတယ်။သူတို့ကလူတန်းပေါင်း12တန်းအထိပို့တိုးပြီးကူညီသွားဖို့ရှိပါတယ်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6753ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UAE American တာကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုဒုက္ခသည်တွေနောက်ထပ်တင်းရှောင်မလာအောင်ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ကိုပိတ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momon ကပြောကြားလိုက်ပါတယ်။ဒါပြင်မြန်မာစစ်တပ်ကအရင်ကမွတ်စလင်တွေကိုတိုက်ခိုက်ခဲ့ပေမယ့်အခုတော့ဗုဒ္ဓဘာသာဝင်ဟိန္ဒူတွေနဲ့တိုင်းရင်းသားတွေကိုပါပြစ်မှတ်ထားတိုက်ခိုက်လာတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးမိုမန်ကဝေဖန်ခဲ့ကြောင်း Times of India သတင်းမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ထဲမှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဗုဒ္ဓဘာသာဝင်နဲ့ဟိန္ဒူတွေပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာနေကြတာဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကနောက်ထပ်ဒုက္ခသည်တွေထပ်ပြီးတော့လက်မခံနိုင်တော့တဲ့အတွက်နေဆက်ကိုပိတ်ထားရတယ်လို့လည်းအိန္ဒိယနိုင်ငံကခီးမထွက်ခွာခင်ဝန်ကြီးမိုမန်ကသတင်းတောက်တွေကိုပြောပါတယ်ဘင်္ဂလားဒေ့ရှ်ကသူ့နေဆက်မှာလမ်းဖွင့်ပေးထားတဲ့အတွက်ဒုက္ခသည်တွေတစ်လှည့်ကြီးဝင်ရောက်နေတာဖြစ်ပြီးတော့အခုတော့တခြားနိုင်ငံတွေကပါသူတို့နေဆက်တွေကိုလမ်းဖွင့်ပေးထားမယ်ဆိုပိုကောင်းမှာဖြစ်ကြောင်းလည်းပြောပါတယ်။တချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နေဂျာဆောင်တပ် BGB ကလည်းမြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဘန်ဒရာဘင်ပြည်နယ်ရူမာဒေတာမှာအင်အားဖြည့်ဖို့အတွက်တပ်တွေကိုဆစ်လွတ်ထားတယ်လို့ပြောပါတယ်။မကြခင်ရက်တွေအတွင်းဗုဒ္ဓဘာသာဝင်မိသားစု38စုအပါအဝင်မြန်မာနိုင်ငံသား150လောက်နေဆက်ကြော်ဖြတ်ပြီးဝင်ရောက်လာတယ်လို့ဘင်္ဂလားဒေ့ရှ်ရဲတွေကပြောပါတယ
်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ UNHCR အထူးတန်တမန်အင်ဂျလီနာဂျိုလီဟာရိုဟင်ဂျာဒုက္ခသည်တွေကိုတောက်လျှောက်ကူညီထောက်ပံ့သွားဖို့နဲ့ဒီဒုက္ခသည်တွေနိုင်ငံမဲ့ဖြစ်နေတာတွေအိုးအိမ်စွန့်ပစ်ပြီးတော့ထွက်ခွာနေရတဲ့ကိစ္စတွေကိုအဆုံးသတ်နိုင်ဖို့အတွက်လိုအပ်တာလှုပ်ဆောင်ဖို့မြန်မာအစိုးရကိုဘင်္ဂလားဒေ့ရှ်ခရီးစဉ်ပြီးဆုံးချိန်မှာတိုက်တွန်းလိုက်ပါတယ်။ဗုဒ္ဓဖူးနေ့ကဒါကာမြို့တော်မှာဝင်ကြီးချုပ်ရှိခ်ဟာစီနာနဲ့နိုင်ငံခြားရေးဝင်ကြီးအက်ဒယ်မိုမန်တို့ကိုတရားဝင်တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံရမှာဩဂုတ်လ2018ခုနှစ်ကစပြီးဒုက္ခသည်ပေါင်း9သိန်းကျော်ကိုရရရောရောလက်ခံထားတဲ့အတွက် UNHCR ကကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ ရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိဘင်္ဂလားဒေ့ရှ်မှာနေနိုင်ဖို့နဲ့ဒီပြဿနာအဆုံးသတ်ရေးကိုလည်း UNHCR အနေနဲ့ဆက်လက်ပြီးတော့ထောက်ခံသွားမယ်ဆိုတာလည်းပြောကြခဲ့ပါတယ်။ကလေးတွေပညာရေးနဲ့အနာဂတ်ရေးအတွက်လည်းစိုးရိမ်တယ်လို့ပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မှာလူသားချင်းစာနာမှုအတွက်2019ခုနှစ်ပူရဲအစီအစဉ်ဖြစ်တဲ့အလှငွေကောက်ခံမှုအသစ်မပြုတ်လောက်ခင်အင်ဂျလီနာဂျိုလီအခုလိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီအလှငွေကောက်ခံမှုမှာအမေရိကန်ဒေါ်လာတန်920ရရှိနိုင်မှုမျှော်လင့်ပြီးတော့ဒါဟာရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ဒေသခံလူအဖွဲ့အစည်းတွေကိုလိုအပ်ချက်တွေဖြည့်ဆည်းနိုင်မှုဖြစ်ပါတယ
်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံနေကြတဲ့ရွန်ဂျာရီဌာနပြန်ရေးအတွက်မြန်မာအစိုးရကအိန္ဒိယကနေဂျာဝင်ပြောကြားပေးဖို့အိန္ဒိယကို၃ရက်ခီးတွားရောက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူမိုမန်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကိုချက်တပရီနေမှာပန်ကြားလိုက်ကြောင်းအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။မကြာသေးခင်ကမှနိုင်ငံခြားရေးဝန်ကြီးဖြစ်လာတဲ့အဗ်ဒူမိုမန်ကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဝန်ထုပ်ဝန်ဘိုးဖြစ်နေတဲ့ဒုက္ခသည်တွေကိုအိန္ဒိယနဲ့တရုတ်လိုအိန္ဒိယနိုင်ငံတွေကလက်ခံပေးရတဲ့ပန်ကြားခဲ့တာပါ။အင်ဂျီအစိုးရကရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးခဲ့တာအတွက်ကျေးဇူးတင်တယ်လို့ဒီဒုက္ခသည်တွေနေရာရင်းကိုအစောဆုံးပြန်နှံ့ရေးအတွက်အကူအညီပေးဖို့ပါဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့တာပါ။အိန္ဒိယဝန်ကြီးချုပ်မိုဒီကလည်းဒီကိစ္စနဲ့ပတ်သက်ပြီးအိန္ဒိယရဲ့ပူးပေါင်းဆောင်ရွက်မှုရမှာဖြစ်ကြောင်းအာမခံခဲ့ပါတယ်။
တောင်ကိုရီးယားဖျောင်ကျောင်းမြို့မှာပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ကစားပွဲမှာအသက်အငယ်ဆုံးနဲ့ရွှေတစိမ့်ဆုကိုစုခူးခဲ့တဲ့အသက်18နှစ်အရွယ်ကလိုရင်းကင်ဟာလာမက်နှစ်ပညာသင်နှစ်မှာပရင်စတန်တက္ကသိုလ်ကိုစတင်တက်ရောက်မှာဖြစ်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့မတ်ဆူရင်ထွေးတို့ပြောပြခဲ့ကြတာပါခင်ဗျာမြန်မာပြည်ဆိုင်ရာသတင်းလွှာတွေမတင်ဆက်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတွေကိုပြောပြသွားမှာဖြစ်ပါတယ်တိုင်းပြည်ရဲ့အနာဂတ်အတွက်ဗင်နီဇွဲလားပြည်သူတွေဆုံးဖြတ်ကြဖို့ဥရောပသမဂ္ဂနဲ့လက်တင်အမေရိကနိုင်ငံတွေကတိုက်တွန်းတောင်းဆိုလိုက်ကြပါတယ်လူသားချင်းစာနာမှုအကူအညီတွေပေးဖို့ကြိုးစားမှုမှန်သမျှကိုနေဆက်ကနေတားဆီးပိတ်ပင်ထားဖို့လဲလက်ရှိဗင်နီဇွဲလားသမ္မတမာဒူရိုကစစ်တပ်ကိုအမိတ်ထုတ်ထားပါတယ်ဗင်နီဇွဲလားကအခြေအနေတွေကိုအကြောင်းမယ်တန်ပေးပို့တဲ့သတင်းလွှာကိုကိုကျော်ဝင်ကပြောပြမှာပ
ါဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးနဲ့နိုင်ငံရေးအကျပ်တဲတွေကနိုင်ငံတကာတန်တမန်အတိုင်းဝိုင်းအတွက်တော်တော်အလုရှုပ်သွားစေတာဖြစ်ပြီးအမေရိကန်ပါဝင်တောင်နဲ့မြောက်အမေရိကတိုက်အတွင်းမှာတန်တမန်တွေရဲ့ဗင်နီဇွဲလားအရေးဆွေးနွေးပွဲတွေအခုတလောဇက်တိုက်လုပ်နေကြပါတယ်မနေ့ကကြာသပတေးနေ့တုန်းကပဲဥရောပနဲ့လက်တင်အမေရိကန်တန်တမန်တွေရဲ့ဗင်နီဇွဲလားအရေးဆွေးနွေးပွဲတစ်ခုကိုဥရုဂွေးနိုင်ငံမှာကျင်းပခဲ့ပါတယ်ဗင်နီဇွဲလားနိုင်ငံမှာဖြစ်ပေါ်နေတဲ့အကြက်တဲတွေရဲ့အခြေခံအကြောင်းရင်းတွေကိုနီလန်တစ်ခုနဲ့ဖြည့်ရှင်းလို့မဖြစ်နိုင်ဘူးလို့ EU ဥရောပသမဂ္ဂကလက်ခံထားတဲ့အကြောင်းဥရောပသမဂ္ဂရဲ့ထိပ်တန်းတန်တမန်ဖက်ဒရီကာမိုဂါရီနီကပြောပါတယ
် The group aims to forge a common international approach to support a peaceful
ဗင်နီဇွဲလားမှာကြုံနေရတဲ့အကျပ်တွေကိုဗင်နီဇွဲလားပြည်သူတွေရဲ့ကိုယ်ပိုင်ဖြည့်ရှင်းမှုနဲ့ဒီမိုကရေစီကြကြလှုပ်ဆောင်နိုင်ရေးငြိမ်းချမ်းတဲ့နည်းလမ်းနဲ့ဖြစ်ပေါ်အောင်နိုင်ငံတကာဘုံသဘောတူညီချက်အတိုင်းဆောင်ရွက်ဖို့ဥရောပသမဂ္ဂကရည်ရွယ်ပြီးအားပေးလှုပ်ဆောင်နေပါတယ်ဗင်နီဇွဲလားနိုင်ငံရဲ့အကျပ်အတဲကိုဖြည့်ရှင်းရေးမှာအင်အားသုံးဖြည့်ရှင်းမှုတွေမပါဘဲထင်သာမြင်သာရှိပြီးခိုင်မာယုံကြည်ရမယ်တမရရွေးကောက်ပွဲကိုဗင်နီဇွဲလားဖွဲ့စည်းပုံဥပဒေနဲ့အညီကျင်းပနိုင်ရေးကိုလည်းဥရောပသမဂ္ဂကတိုက်တွန်းပါတယ
်အကြမ်းဖက်မှုတွေနိုင်ငံသားတိုင်းပြည်တွေကဂျာဝင်ဆွတ်ဖက်တာတွေမပါဘဲနဲ့ဗင်နီဇွဲလားပြည်သူတွေကိုယ်တိုင်ကိုယ်နိုင်ငံအရေးကိုဖြည့်ရှင်းတာမျိုးကိုလိုလားတဲ့အကြောင်းဖက်ဒရီကာမိုဂါရီနီကပြောပါတယ်ဥရုဂွေးနိုင်ငံရဲ့မြို့တော်မွန်တေဗီဒေးယိုမှာလေတုံးကကျင်းပတဲ့ဗင်နီဇွဲလားအရေးနိုင်ငံတကာအစည်းအဝေးကိုဥရုဂွေးသမ္မတထပ်ပရီဗက်ကွက်စ်ကကမကထလို့ကျင်းပပေးတာဖြစ်ပြီးစပိန်အီတလီပေါ်တူဂီနဲ့ဆွီဒင်အပါအဝင်နိုင်ငံ14ခုကခေါင်းဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြပါတယ်ဒီအစည်းအဝေးဟာကနေဒါနိုင်ငံအော်တဝါမြို့တော်မှာတနင်္လာနေ့တုန်းကကျင်းပခဲ့တဲ့ဗင်နီဇွဲလားဆိုင်ရာနိုင်ငံတကာအရေးပေါ်အစည်းအဝေးအပြီးနှစ်ရက်အကြာမှာကျင်းပတာဖြစ်ပါတယ်ကနေဒါနိုင်ငံကအစည်းအဝေးမှာတော့ဗင်နီဇွဲလားရဲ့အကြက်တဲကိုညှိနှိုင်းစွာဖြည့်ရှင်းရေးလက်တင်အမေရိကနိုင်ငံ14ခုနဲ့ဖွဲ့စည်းထားတဲ့လီမာလို့ခေါ်တဲ့အဖွဲ့ကကိုယ်စားလှယ်လေးတက်ရောက်ခဲ့ကြပါတယ်။အဲ့ဒီစီးပွားမှာတော့လီမာအဖွဲ့ဝင်14နိုင်ငံမှာ17နိုင်ငံကဗင်နီဇွဲလားရဲ့တိုက်ခံခေါင်းဆောင်ဟွမ်ဂွိုက်ဒိုကိုထောက်ခံတဲ့အကြောင်းကြေညာခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာလည်းဗင်နီဇွဲလားအရေးလွှတ်တော်အတွင်းကြံ့နာမှုတရက်ကျင်းပခဲ့ပါတယ်။နိုင်ငံတကာအတိုင်းဝန်းရဲ့ဝန်ဝန်ပန့်ပိုးမှုနဲ့ဗင်နီဇွဲလားပြည်သူတွေဥဆောင်တဲ့ဒီမိုကရေစီအကူပြောင်းကိုငြင်းငြင်းချမ်းချမ်းနဲ့ဖြစ်ပေါ်လာလိမ့်မယ်လို့မျှော်လင့်ရတဲ့အကြောင်းအမေရိကန်တောင်ပိုင်းစစ်ဌာနချုပ်ရဲ့ရေးတပ်ဗိုလ်ချုပ်ကြီးခရိတ်ဖယ်လာကအ ထက်လွှတ်တော်စစ်ဘက်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းများဆိုင်ရာကော်မတီကိုပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းဗင်နီဇွဲလားအတိုက်ခံခေါင်းဆောင်ဟွန်ကွိုက်ဒိုကိုဥဆောင်ပြီးတော့အားပေးထောက်ခံနေတဲ့အကြောင်းရဲတပ်ဗိုလ်ချုပ် Craig Feller ကပြောပါတယ်။ဗင်နီဇွဲလားနိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံသားတွေကိုဘေးကင်းရာကယ်တင်မှုထက်လွန်ပြီးတော့စစ်ရေးအရာလှုပ်ဆောင်မှုတွေရှိမှဆိုရင်တော့လွှတ်တော်နဲ့တိုင်ပင်ညှိနှိုင်းရလိမ့်မယ်လို့လွှတ်တော်အမတ်တွေကရဲတပ်ဗိုလ်ချုပ်ကိုပြောထားပါတယ်။ဗင်နီဇွဲလားနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရေးပေါ်လိုအပ်နေတာကြောင့်နိုင်ငံတကာကအကူအညီတွေပေးနေပါတယ်။ဒါပေမဲ့လည်းဒီအကူအညီတွေကိုတားမြစ်ဖို့လက်ရှိဗင်နီဇွဲလားရဲ့သမ္မတမာရူဒိုကအမိန့်ထုတ်ထားပါတယ်။ဗင်နီဇွဲလားနဲ့ကပ်ရက်ကိုလံဘီယာနိုင်ငံရဲ့နေဆက်မှာရှိတဲ့တရားတစ်ခုပေါ်မှာအကူအညီပေးရေးအဖွဲ့တွေကိုဗင်နီဇွဲလားတပ်ဖွဲ့တွေရဲ့တားဆီးမှုတွေကမနေ့တုန်းကထိဆက်ပြီးတော့ရှိနေတော့မှာပဲ။အဲ့ဒီတရားဟာနှစ်နိုင်ငံကြားမှာအရေးပါတဲ့သုံးလန်းသွားတရားတစ်ခုဖြစ်ပြီးအဲ့ဒီတရားတစ်ခုစီရဲ့အလဲကောင်မှာတော့ကွန်တိန်နာကွန်တိန်တစ်တာကြီးတွေကိုပိုတဖူးနေကကလန့်ဖြတ်ပိတ်ဆို့ချထားပြီးလက်နက်ကင်အဆောင်ချက်တွေလည်းအဲ့ဒီနေရာတစ်ဝိုက်မှာကင်းလဲ့နေကြတာပ
ါ။ဗင်နီဇွဲလားအခြေအနေကိုကိုကျောင်းလင်းပြောပြသွားတာပါ။အခုတော့အများစိတ်ဝင်စားနေတဲ့ကမ္ဘာထိပ်သီးဆွေးနွေးပွဲကိစ္စတင်ပြပါမယ်။အမေရိကန်သမ္မတဒိုနယ်ထရမ့်ကအင်္ဂါနေ့ကပြောကြားတဲ့သူ့ရဲ့နိုင်ငံတော်အခြေပြမေးခွန်းထဲမှာမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့ဘယ်တော့တွေ့ဆုံမယ်ဆိုတာကိုကြေညာလိုက်ပါတယ်။နိုင်ငံရေးအကဲခတ်တွေကကတော့ဒီကြီးညာလိုက်တဲ့အပေါ်အာအမတင်ကြပါပဲအခြားပြောဆိုချက်တွေအပေါ်မှာတော့အာတင်ခဲ့ကြပါတယ်စတီးဗ်မေလာရဲ့သတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါအ
မေရိကန်သမ္မတဒေါနယ်ထရမ့်ကသူနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့နောက်တစ်ချိန်ဘယ်တော့တွေ့မယ်ဆိုတာကိုပြီးခဲ့အင်္ဂါနေ့ကပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းထဲမှာပြောကြားလိုက်ပါတယ
် Much work remains to be done.But my relationship
ဆရာရီတော်များများတော့ကြံပါသေးတယ်ဒါပေမဲ့ကျွန်တော်နဲ့ကင်ဂျုံအွန်းရဲ့ဆက်ဆံရေးကကောင်းပါတယ်ကျွန်တော်နဲ့အုတ်ထခင်တို့ဖေဖော်ဝါရီ28 28ကြာရင်ဗီယက်နမ်မှာတွေ့မှာပါအ
မေရိကန်နဲ့မြောက်ကိုရီးယားနိုင်ငံရဲ့အခုတွေ့ဆုံဆွေးနွေးမှုကနေထိုးတက်မှုတစုံတရာဖြစ်ပေါ်လာလိမ့်မယ်လို့တောင်ကိုရီးယားဆိုရအနေနဲ့မျှော်လင့်ကြောင်းတောင်ကိုရီးယားသမ္မတပျော်ကွန်းရကင်အီချွန်းကပြောပါတယ
်ဖုခန်ကမီဂူကီ새로운역사를써나가기에
ဗီယက်နမ်နိုင်ငံကမြောက်ကိုရီးယားနဲ့အမေရိကန်ကြားသမိုင်းမှတ်တိုင်အသစ်တစ်ခုဆက်တူနိုင်မှုအတွက်ကောင်းဆုံးနေရာဖြစ်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့ဗီယက်နမ်နိုင်ငံကိုရွေးချယ်ရတာဟာထူးခြားတယ်လို့ Top Tech ကတော့ဆောင်ယုံလီက VOA ကို Skype ကတဆင်ပြောပါတယ
်။ Kim Il-sung in 1975 as the South
မြောက်ဗီယက်နမ်ကတောင်ဗီယက်နမ်ကိုသိမ်းပြီးအမေရိကန်တပ်တွေတောင်ပိုင်းကနေထွက်ခွာပြီးတဲ့နောက်မှာမြောက်ကိုရီးယားခေါင်းဆောင် Kim Jong-un ဟာ1985ခုနှစ်ကဘေကျင်းကိုတောက်ခဲ့ပါတယ်။အဲ့ဒီမှာတရုတ်ကောင်းဆောင်မော်စီတုံးနဲ့တခြားထိပ်တန်းကောင်းဆောင်တွေနဲ့တွေ့ပြီးဗီယက်နမ်တောင်ပိုင်းမှာမြောက်ပိုင်းကလုခဲ့တာမျိုးလုပ်လို့ရအောင်သူ့ကိုအကူအညီပေးဖို့တောင်းဆိုခဲ့ပါတယ်မြောက်ကိုရီးယားအတွက်တော့ဒါကပြည်စုံတဲ့ဗီယက်နမ်ပုံစံပ
ါဒါပြင်ခုလာမဲ့ဒီဆွေးနွေးပွဲကိုနှစ်ရက်ကြာလုပ်မဲ့ကိစ္စကလည်းစိတ်ဝင်စားစရာကောင်းတယ်လို့မြို့သားဂျိုးစီဘွားဌာနက Harry Kazianis က VOE ကိုပြောပါတယ
် That tells me something big is in the works.
ဒါကိုကြီးကြီးအဖြစ်တကူကူတော့ကြီးကြီးမားလုံနေရဆိုတာကိုပြနေပြီးတော့ကျွန်တော်အနေနဲ့လည်းဒါကိုစိတ်ထက်ကသိနေပါတယ်ညဉ့်ညဉ့်ကြီးကြီးညာနိုင်ဖို့အတွက်လုံနေတယ်လို့ကျွန်တော်တော့ထင်ပါတယ်မြောက်ကိုရီးယားဘက်ကအမေရိကန်ကိုရောတောင်ကိုရီးယားကိုရောနောက်သူတို့ပြောတာကိုနားထောင်မဲ့နိုင်ငံတွေအားလုံးကိုသူတို့ကိုအရေးယူပိတ်ဆို့မှုတချို့ကိုပြန်ရုပ်သိမ်းပေးဖို့အလေးနဲ့ထားပြီးတော့ပြောနေပါတယ
်မြောက်ကိုရီးယားနိုင်ငံဟာသူ့ရဲ့နျူကလ িয়ার နဲ့ပယ်ထိန်ဒုံးလက်နက်တွေကိုတိုက်ခိုက်ဖျက်ဆီးခြင်းမခံရအောင်လုပ်နေတယ်လို့ကုလသမဂ္ဂရဲ့ရှေ့ဝက်စီရင်ခန်းစာထွက်ပေါ်လာနေချိန်မှာပဲအခုလိုထိပ်သီးဆွေးနွေးပွဲကျင်းပဖို့ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
။တော်ရရှင်များရှင်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာထောက်ခံမှုရဖို့လိုအပ်တဲ့တက်မတော်သားကိုယ်စားလှယ်တွေကတော့အစိုးတင်ချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိုမူအားဖြင့်မကန့်ကွက်ဘူးလို့လည်းပြောနေပါတယ်။စာတင်ရေးဆွဲအတည်ပြုချိန်ကစလို့အငင်းပွားစရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ချေအလားအလာဘယ်လောက်များရှိပါလဲ။ဘယ်နေရာကစပြီးပြင်ဖို့လိုမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုစုပါရရှင်
။လာမယ့်စနေည VOA ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်ရဲ့အတွေ့အမြင်တွေကိုပါဝင်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ပါတယ်ခင်ဗျာ။ ီလိုမျိုးတိုင်းရိုက်လေလိုင်းအစီအစဉ်တွေကို VOA ရဲ့အင်္ဂါညတိုင်းနဲ့စနေညတိုင်းမှာတင်ဆက်ပေးနေပါတယ်ခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုတင်ဆက်သွားပါမယ်။ကယားပြည်နယ်လွိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရွာစိုက်ထူတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကန့်ကွက်ဆန္ဒပြနေတဲ့ကရင်ပြည်လူငယ်36ဦးကိုအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတပိတ်စခန်းကိုလည်းဖျက်ဆီးလိုက်ပါတယ်။အာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရသူကတော့ဒါဟာသက်ဆိုင်ရာတောင်းဝန်ရှိသူတွေဘက်ကဥပဒေကြောင်းအရဆောင်ရွက်တာလို့ဆိုပေမဲ့တက်ကြွလှုပ်ရှားသူတွေကတော့တွေ့ဆုံဆွေးနွေးဖြေရှင်းမဲ့အစားဒီဆောင်ရွက်မှုဟာဒီမိုကရေစီကျင့်စဉ်မဟုတ်ဘူးလို့တုတ်ပြန်ကြပါတယ်။ကိုသားညွန့်ဦးစုံစမ်းမေးမြန်းတင်ပြထားပါတယ်
။လွယ်ကော်မြို့မှာစိုက်ထုခဲ့တဲ့ဗိုလ်ချုပ်ဆန်းချေးုပ်ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ KNI လူငယ်အင်အားစုကဒီလွယ်ကော် NLD ရုံးရှိမှာဖေဖော်ဝါရီလ3ရက်နေ့ကလေးကတပိတ်စခန်းဖွင့်ပြီးတော့ဆန္ဒပြနေရမှာအခုဖေဖော်ဝါရီလ9ရက်နေ့ညနေပိုင်းမှာတော့အာဏာပိုင်တွေကစခန်းကိုဖျက်ဆီးပြီးတော့ဆန္ဒပြလူငယ်36ဦးကိုဖမ်းဆီးလိုက်ပါတယ်။တောင်ရှိသူတွေကဒပိတ်စခန်းဖြုတ်ခွဲစင်မှာဆန္ဒပြသူတွေဘက်ကလက်ချင်းချိတ်ပြီးတော့ထိုင်နေတာမဟုတ်လို့သူတို့ကိုဖမ်းဆီးစဉ်ရုံးစံခတ်တချို့ရှိခဲ့ပေမဲ့ထိခိုက်ဒဏ်ရာရတာမျိုးတော့မရှိဘူးလို့ဆန္ဒပြမှုဥဆောင်သူတူဖြစ်တဲ့ KNI လူငယ်ကိုဒီဒီကပြောပါတယ
် KNI တွေ့အုပ်ရဲ့မြို့နယ်တွေ့အုပ်ရဲ့ရဲရရှိတွေကလာရင်မှဒီဥပဒေနဲ့မညီညွတ်တဲ့အတွက်ဖယ်ရှားပေးဖို့နော်အဲ့လိုပြောတယ်ကျွန်တော်ကမဖယ်ရှားပေးနိုင်လို့ပြောတော့သူတို့ဟိုဒီရတမမနော်ဖြုတ်ခွင်းလိုက်တော့ပေါ့နော်လူတွေလည်းဖမ်းသွားတယ်ကျကူလက်ရှိတိရ36ရောက်စင်ရထားတယ်
ဖာနာစီရာကကောဟိုအဒံရရတာပဲရှိပါလား
ဩဒံရတော့မရှိပါကျွန်တော်လူတွေကထိုင်မှဟိုလက်ချင်းချိန်ထားတယ်သူကတော့အတင်းဆွေးမှဟိုကားပေါ်တင်လိုက်တော့နော်ဟို
တပိစကန်ဖြုတ်ခွဲမှုဖာစီမှုတွေနဲ့ပတ်သက်ပြီးတော့လိုက်ကောရက်တက်ဖွဲ့တာဝန်ရှိသူတွေကိုဆက်သွယ်ပေးမယ်ဖုံးလက်ခံဖြစ်ဆိုမှုမရှိပါဘူးလိုက်ကောမှာဗိုလ်ချုပ်ကျေးဥ်ထားမဲ့ကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ကလေးကကန့်ကွက်မှုတွေကြုံရပြီးတော့စနားပြမှုတွေရောဖမ်းဆီးတွေရောဖြစ်ခဲ့တာပါဒလိုကန့်ကွက်နေတဲ့ကြားပါပဲအခုဇန်နဝါရီလကုန်ပိုင်းမှာဗိုလ်ချုပ်ကျေးဥ်ကိုလိုက်ကောပန်းချံမှာစိုက်ထုခဲ့တဲ့နောက်ကန့်ကွက်ဆန္ဒပြမှုတွေကပိုတင်းမာလာပါတယ်။ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောခွင့်ရသူဒေါက်တာမြူးညွတ်ကတော့တာဝန်ရှိသူတွေရဲ့အခုကြိုက်တွယ်မှုဟာဥပဒေအရဖြစ်တယ်လို့ဆိုပါတယ်။ဒါ့အပြင်ကျေးဥ်ထားရှိမှုကလည်းဒေသခံလူထုဆန္ဒသဘောထားဖြစ်တယ်လို့ VOA ကပြောပါတယ်။အဲ
ကျွန်တော်တို့ကတော့ရုပ်ထုနဲ့ပတ်သက်ရင်ပြည်သူတွေရဲ့လွတ်လပ်တဲ့ဆန္ဒသဘောထားပဲဖြစ်ရပါမယ်။နောက်ပြည်သူတွေရဲ့ဆန္ဒလျောက်ခဲ့ဝင်နေငွေနဲ့နော်ထုလုပ်တာဖြစ်ရပါမယ်။နောက်ပြီးတော့အဲ့ဒီပြည်သူများရှောက်ထားတဲ့အခါမှာစီပင်ကနော်တင်းရော်ရင်းနေရာကိုရှိရင်တတ်မှတ်ပြီးတာဖြစ်ရပါမယ်။ကျွန်တော်တို့ကတော့ဘယ်မှာပါဝင်လဲဆိုတော့ဖိတ်ကြားရင်ကျွန်တော်တက်ရောက်တဲ့အစ်မပါလေရှိပါတယ်။ကျွန်တော်တို့အခုဒီကန့်ကွက်တဲ့လူတွေရဲ့သူတို့အကြောင်းပြချက်ကိုကျွန်တော်တို့ဒါရှင်းရှင်းဖြစ်ဖို့လိုပါတယ်ခင်ဗျာ။နော်ကျွန်တော်တို့ကြားသည်ပေါ့လေဒါဟိုကျုပ်ကြီးရုပ်ကနော်ညာပြည်နဲ့မသက်ဆိုင်တဲ့နေရာကိုရွှေ့ပေးဖို့ဆိုရဲတောင်းဆိုရဲလို့ကျွန်တော်ကြားရပါတယ်။ဒါပေမဲ့ကျွန်တော်ဒီကိုအဲ့တော့အဲ့ဒီလိုမျိုးဆိုရင်တော့ဘုတ်ချုပ်ကနိုင်ငံလွတ်လပ်ရေးရယူခဲ့တယ်။ဒိုင်နာစီလုံးညီမျိုးရေးအတွက်ပြည်လုံးသားချုပ်ကိုနော်အောင်မြင်စွာချုပ်ဆောင်ခဲ့တဲ့ပုံကိုလည်းဖြစ်တယ်။ဒီလိုပုံကိုအများပြည်နဲ့မသက်ဆိုင်တဲ့နေရာမှာနော်စိုက်ထူရမယ်ဆိုရဲစိတ်ကူးတော့ကျွန်တော်တို့ဘယ်လိုမှနားမလည်ပါဘူး။အဲ့ဒါကိုတော့ကျွန်တော်တို့ခုလောစင်ပါတယ်လို့မှဖြစ်ပြင်သားလို့
โอเคအဲ့တော့ဆူလရကအခုလိုက်ကောမှာစိုက်ထူတဲ့ကိစ္စကဒေသခံလူလူရဲ့ဆန္ဒသဘောထားလို့အနေဒီကဆိုလိုပါလားခင်ဗျာ
မြို့ကံဒါလည်းထောက်ခံကြောင်းလဲเนาะဆန္ဒထုတ်ပေါ်ခဲ့တာရှိပါတယ်အဲထောက်ခံပြီးတဲ့ဖြစ်စေကန့်ကွက်ပြီးတဲ့ဖြစ်စေဒီကြတော့တည်သေးဥပဒေတွေနဲ့ဒီလောက်တော့တူပါတယ်ခင်ဗျာเนาะဒီအခါနေဖွင့်တာเนาะအနောက်တည်သေးဥပဒေရเนาะအကြောင်းကြားမှာဟုတ်အကြောင်းမကြားတာဖွင့်မပြတဲ့နေရာမှာအနာသူပေါ်ရတာဒါကြီးကတော့ကျွန်တော်တရားဥပဒေအမှုကြီးအတွက်တော့ဥပဒေအရအရေးကြီးတာကိုသိသိရှင်းရမှာပေါ့
ကံကွက်ဆန္ဒပြသူတွေဘက်ကတော့အခုလိုမျိုးကျေးဥ်ထားရှိမှုကိုပြန်လည်ဖယ်ရှားဖို့ကျေးဥ်ဆိုင်မယ်ဆိုရင်လည်းပြည်နယ်တွင်းလူလူစစ်တမ်းကိုကောက်ယူဖို့ဆိုပြီးတော့တောင်းဆိုနေကြတာပါဒီမိုကရေစီပုံမျိုးတွတ်တက်ရေးလှုပ်ရှားဆောင်မှုကော်မတီကမတ်တင်စာရှင်းလင်းရေးကတော့အခုလိုပြည်ပခါတွေကိုတွစ်ဆုံဖြည့်ရှင်းရမယ့်စာဖီအားသုံးအကြက်ကင်တာမျိုးလောက်တာဟာပြဿနာကိုပိုးပြီးတော့ဆိုးဝါးစေလိမ့်မယ်လို့သတိပေးပါတယ
်နေရာလေ NLD ရုံးချုပ်ရှေ့မှာဖြစ်တယ်ဆိုတော့ကျွန်တော်အတော်လေးကိုစိတ်မတောင်းဖြစ်တယ်။ဘာလို့လဲဆိုတော့သူတို့တွေကနော်ဒီအကြမ်းဖက်လုပ်နေတဲ့လူငယ်တွေမဟုတ်ဘူး။ငင်းချမ်းစွာနဲ့ပဲသူတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောဖို့အတွက်တရားဝင်အတွေ့အဆုံတွေတောင်းနေကြတာဖြစ်တယ်။အဲ့လိုတောင်းဆိုတာကိုတစ်ဆုံတွေမပေးတဲ့အတွက်ကြောင့်သူတို့အဲ့နေရာမှာလေးရက်တာပေါ့နော်။တော်တော်လေးကိုကြာရှည်သွားတာပေါ့။ဆိုတော့သူတို့ကိုတွေ့ဆုံလိုက်ချင်းပြီးဒါတောင်းရှိရလို့အတွက်ဘာမှမျက်နှာသွားတာမဟုတ်ဘူးလို့ကျွန်တော်မြင်ပါတယ်။သူတို့တွေ့ဆုံပြီးတော့ဆွေးနွေးမယ်၊ညှိနှိုင်းမယ်၊စကားပြောမယ်ဒီလိုကချာတွန်းနိုင်ငံမှာရှိဖို့လိုတယ်။သူတို့ယဉ်ကျေးမှုမျိုးကကျွန်တော်တို့ဒါလက်ရှိအစိုးရကိုယ်တိုင်ကပေါ်ဆောင်ပေးရမယ်ယဉ်ကျေးမှုဖြစ်ပါတယ
်။ဆန္ဒပြကန့်ကွက်သူတွေဘက်ကတော့အခုလိုဖမ်းဆီးတာနဲ့သူတို့ရဲ့လူလာချက်ရပ်သွားမှာမဟုတ်ဘဲနဲ့ကြံရှိနေတဲ့သူတွေနဲ့ဆက်ပြီးတော့ဆန္ဒပြအောင်မယ်လို့ပြောနေပါတယ်။ပြည်내ဆွေးနွေးဘက်ကတော့ဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဒ ဒီမိုကရေစီရလှူရှားသူတွေဘက်ကတော့ခုလိုပြည်နယ်တွေမှာအာဏာရအစိုးရနဲ့ပြည်နယ်ဒေသခံတွေအကြားတက်မှမှုတွေကြောင့်ပြည်အောင်စုစုဆောင်ရွက်နေတဲ့ညီညာရေးနဲ့ပြန်လည်တင့်မြဲရေးလုပ်ငန်းစဉ်တွေကိုပါထိခိုက်စေတယ်လို့ယူဆကြပါတယ်ခင်ဗျာ
။ကိုသားညွန်ပြောပြသွားတာပါ။အခုတော့ထိုင်းနိုင်ငံဘက်ကမြန်မာတွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါ။ထိုင်းနိုင်ငံစူပန်ဘူရီကြံတော်အတွင်းတည်ဆုံခဲ့တဲ့မြန်မာကလေးငယ်အမှုအတွက်တရားခံအဖြစ်ဆွဆဲခံရသူမိသားစုကသူတို့သားကိုမဟုတ်မှန်မှန်ပဲပြားပေးဝန်ခံငိုင်းတယ်ဆိုပြီးဘန်ကောက်မြို့ကအဂတိတိုက်ဖြစ်ရေးကော်မရှင်ရုံးကိုတိုင်ကြားခဲ့ပြီးတဲ့နောက်မှာစူပန်ပူရီကရဲဝန်ထမ်းတွေနဲ့စစ်ရုံးဝန်ထမ်းတွေကိုပြန်လည်တရားစွဲခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့တာပါ
။ထိုင်းနိုင်ငံစူပန်ပူရီကျန်တော့အတွင်းနှစ်နှစ်သားအရွယ်မြန်မာရွှေ့ပြောင်းကလေးငယ်တဦးဖြစ်တဲ့စိုးလွင်ဖြိုးခေါ်သားငယ်ဟာ2018ခုနှစ်ဒီဇင်ဘာလ18ရက်နေ့ကပျောက်ဆုံးခဲ့ပြီးအလောင်းကိုကိုယ့်ရဲ့အကြာမှာပြန်တွေ့ခဲ့တာပါ။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးအုံနောက်မတန်ဆွမ်းသူတဦးဖြစ်တဲ့အသက်32နှစ်အရွယ်ထိုင်းနိုင်ငံသားနိုင်ဖုံကိုထိုင်းရဲတွေကကလေးကိုပွေ့ချီခေါ်သွားတဲ့တရားခံအဖြစ်ထုတ်ပြခဲ့တာပါ။စူဖန်ဘူရီရဲတပ်ဖွဲ့ကထုတ်ပြခဲ့တဲ့အသက်32နှစ်အရွယ်နိုင်ဖုံရဲ့မိသားစုဟာဆွတ်ဆွဲခံရပြီးတဲ့နောက်မှာတော့ဘန်ကောက်မြို့ကအဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုတိုင်ကြားခဲ့ပါတယ်။ဖေဖော်ဝါရီလ9ရက်နေ့မှာတော့ဘန်ကောက်မြို့အဂတိတိုက်ဖြတ်ရေးကော်မရှင်ရုံးကိုရှေ့နေတဲ့အတူလာရောက်ပြီးရဲဝန်ထမ်း12ဦးနဲ့စေဘက်ဆိုင်ရာဆရာဝန်တဦးကိုအမှု၄မှုနဲ့ပြန်လည်တရားစွဲဆိုခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့သတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။တရားခံလို့ဆွတ်ဆွဲပြီးရဲတွေကဖမ်းပြီးတော့စစ်ဆေးခဲ့တဲ့နိုင်ဖုံဟာငယ်စဉ်ကတည်းကအုံနောက်မတန်ဆွမ်းသူတဦးဖြစ်တယ်လို့သူ့ကိုဖမ်းခဲ့တဲ့ရဲတွေဟာလက်ထိတ်ခတ်ပြီးဥကောင်းကိုရိုက်ခဲ့တဲ့အကြောင်းနောက်ပြီးဆက်လက်မီးနဲ့လက်ကိုထိုးသေးတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာနိုင်ဖုံကကလေးငယ်တဦးလို့ပြောဆိုသွားခဲ့ပါတယ်။အုံနောက်မတန်ဆွမ်းသူကိုတရားခံဖြစ်လုပ်ခဲ့တဲ့စူဖန်ဘူရီရဲတွေကိုတော့အမှုလေးမှုနဲ့တရားစွဲဆိုခဲ့တဲ့အကြောင်းနိုင်ဖုံရဲ့ရှေ့နေအနမ်ချိုင်းကအခုလို့ပြောဆိုသွားပါတယ
်။เอาเลยครับตำรวจไทยเก่งที่สุดในโลกสอบคนปัญญาอ่อนรู้เรื่อง
ထိုင်းရဲတွေရဲ့လုံရက်ကအဖြစ်မရှိတဲ့သူကိုဖိအားပေးပြီးဝန်ခံခိုင်းခဲ့တာဖြစ်လို့ရဲတပ်ဖွဲ့ရဲ့စောင့်ထိန်ရမယ့်စီကံချိုးဖောက်မှုတပ်သေးတွေဖြောက်ပြက်မှုတွေနဲ့အမှုနဲ့ပတ်သက်လို့ဆိုင်ရွက်စာတမ်းတွေကိုလိမ့်လေရေးသားမှုတွေနဲ့တရားစွဲဆိုသွားမှာဖြစ်တယ်ဆိုပြီးရှေ့နေအနမ်ချိုင်းကပြောသွားတာဖြစ်ပါတယ်။အခင်းဖြစ်ပွားတဲ့အချိန်မှာနိုင်ဖုံဟာဖုန်ကြီးကျောင်းတစ်ခုမှာရှိနေတယ်ဆိုတာကိုရွာသား300လောက်နဲ့ဆရာတော်နှစ်ပါးကတပ်သေးထွက်ဆိုခဲ့တာကိုရဲတပ်ဖွဲ့ကလက်ပခံခဲ့ဘူးလို့လည်းရှေ့နေကထုတ်ဖော်ပြောဆိုခဲ့ပါတယ်။အခုလိုမျိုးတရားခံကိုဖမ်းပြခဲ့တဲ့ဖြစ်ရပ်မှာရဲဝန်ထမ်းတွေမှာတာဝန်ရှိတယ်။နိုင်ဖုံမှာအပြစ်မရှိတာကြောင့်ထိုင်းဖက်ငွေ100တန်းကိုကရခံရှင်ကိုနစ်နာကြီးဖြစ်ပေးဖို့ကိုလည်းတောင်းဆိုထားတဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြနေပါတယ်။နှစ်နှစ်သားကလေးရဲ့အလောင်းဟာကိုယ့်ရဲ့အကြာမှာပျောက်ဆုံးသွားတဲ့နေရာနဲ့5ကီလိုလောက်ဝေးတဲ့နေရာမှာပြန်တွေ့ခဲ့တာပါ။အလောင်းကိုပြန်တွေ့တဲ့အချိန်မှာကလေးကိုပြက်ရှဒဏ်ရာတွေနဲ့တူရေကန်တစ်ခုအတွင်းမှာပြန်တွေ့ခဲ့တာကြောင့်ကလေးရဲ့မိသားစုနဲ့ဒီအမှုကိုလိုက်ပေးတဲ့ရှေ့နေကတော့သွေးရိုးသားရိုးသိဆုံးမှုမဟုတ်ဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒါပေမဲ့အမှုစစ်တဲ့စူပန်ဘူရီရဲတွေနဲ့ရဲစေးုံကတော့တာမန်သိဆုံးမှုဖြစ်ပြောဆိုခဲ့ပြီးအမှုကိုပိတ်သိမ်းကအလောင်းကိုပြန်ပေးခဲ့ပါတယ်။ဒီနောက်မှာတော့အုံနောက်မတန်ဆွမ်းတဲ့နိုင်ဖုံကိုတရားခံဖြစ်ဆွဆွဲခဲ့တာဖြစ်ပါတယ်။တေဆုံးခဲ့တဲ့ကလေးရဲ့မိဘတွေကိုတော့အဲ့ဒီအချိန်တုန်းကတော့တရားမဝင်ခိုးဝင်မှုနဲ့မြ мян ဆန်ဆန်ပဲဖက်ရနာပိုင်းတွေကမြမပီကိုပြန်ပို့ခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလိုင်းဒိုမီတာ32 40 48နဲ့လိုင်းလက်မီတာ190ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်အတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလွှာတင်ဆက်တဲ့ခါမှာတော
့ NLD ပါတီတော်ရှိဖို့ဆိုနဲ့ကျွန်တော်တို့စိတ်တော်စကားပြောချင်းတယ်နောက်တစ်ခုကဂျီယုတ်ထုအတရားမှတိဆောက်သွားတာကိုကျွန်တော်တို့ကကဲရှုတ်ချတယ်ဒီဂျီယုတ်ကိုပြောင်းရှု
တ်တိုင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ထူးခြားချက်တွေကိုတင်ပြမဲ့တိုင်းရင်းသတင်းလွှာမှာမကြခင်အပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာရာသီဥတုဆိုင်ရာသတင်းတစ်ပုဒ်ကိုလည်းပြောပြကြပါမယ်။ပြီးခဲ့တဲ့2018ခုနှစ်ကိုတော့သမိုင်းမှာသရုပ်ထမြောက်အပူဆုံးနှစ်ဖြစ်မှတ်တမ်းတင်ခဲ့ပါတယ်။ဒါကိုကြည့်ရင်ကမ္ဘာကြီးပူနွေးမှုဆက်ဖြစ်နေတယ်ဆိုတာကိုပြသနေတယ်လို့ဆိုပါတယ်။ကမ္ဘာမိုးလေဝသအဖွဲ့ချုပ်ယုံရှိရာ WMO ကနေလီဆာရှရိုင်းပေးပို့တဲ့သတင်းလွှာကိုဆက်ပြီးတင်ပြမှာပါ။လွန်ခဲ့တဲ့2016ခုနှစ်ဟာကမ္ဘာအပူဆုံးနှစ်အဖြစ်စံချိန်တင်ခဲ့ပါတယ်။အဲ့ဒီနှစ်တုန်းကကမ္ဘာပြင်းမြအပူချိန်ဟာဆက်မှုမထွန်းကားခင်ခေတ်ကာလတွေမှာရှိခဲ့တဲ့အပူချိန်ထက် 1.2 ဒီဂရီဆယ်လ်ဆီယပ်စ်ပိုများနေခဲ့တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ချုပ် WMO ကပြောပါတယ်။ပြင်းထန်တဲ့ El Niño ရာသီဥတုအခြေအနေကြောင့်လည်းအဲ့ဒီအပူချိန်တိုးလာတာဖြစ်တယ်လို့ဆိုပါတယ်။ El Niño ဟာအပူပိုင်းပစိဖိတ်ဒေသကပင်လယ်ရေအပူချိန်ကိုမြင့်တက်စေပါတယ်။2018မှာတော့ပြင်းမြအပူချိန် 1 ဒီဂရီဆယ်လ်ဆီယပ်စ်ရော့ကျသွားတယ်ဆိုပေမဲ့ကမ္ဘာရာသီဥတုအပြောင်းလဲလားရတစ်ခုလုံးကိုတိုင်းတာတွတ်ချက်ရမှာတော့ဒီအပြောင်းလဲဟာတိတာလုံးနဲ့အပြောင်းလဲမဟုတ်ပါဘူးကမ္ဘာကြီးပူနွေးမှုလို့ပြောရင်အပူချိန်မြင့်တာတစ်ခုတည်းကိုပဲကြည့်လို့မရပါဘူးအခြားပြင်းထန်တဲ့ရာသီဥတုအခြေအနေတွေကလည်းအရေးကြီးတဲ့ကဏ္ဍမှာရှိနေတယ်လို့ WMO အဖွဲ့ပြောခွင့်ရအမျိုးသမီးClear analysis ကပြောပါတယ
် Obviously as we continue in 2019 we are seeing more extreme weather in different parts of the world
ဒီ2019ထဲမှာလည်းပြင်းထန်တဲ့ရာသီဥတုဆက်ဖြစ်နေတာကိုတိတိတသားတွေ့ရမှာပါကမ္ဘာနေရာဒေသအသီးသီးကိုကြည့်လိုက်ပါမြောက်အမေရိကမှာဆိုရင်အသက်အန္တရာယ်ဆိုရင်ရပြီးမတရားအေးလွန်းတဲ့ရာသီဥတုဖြစ်ပေါ်ခဲ့ပါတယ်ဩစတြေးလျမှာဆိုရင်လည်းအပူချိန်ဆန်တင်ခဲ့ပြီးတော့တောမီးတွေလောင်ခဲ့ပါတယ်တောင်အမေရိကဒေသတချို့မှာဆိုလဲမိုးကြီးတာအပူချိန်မြင့်တက်တာတွေဖြစ်ခဲ့ပါတယ
်ဒီနှစ်ဩစတြေးလျနိုင်ငံရဲ့အပူနွေးဆုံးဇန်နဝါရီလထဲမှာစံချိန်တင်လောက်အောင်ပူခဲ့တယ်လို့အမေရိကန်မှာဆိုရင်လဲအရှိတ်ဘက်ချမ်းဒေသတွေမှာအေးခဲတဲ့ဒဏ်ကိုအကြီးအကျယ်ရင်ဆိုင်ခဲ့ရတာပါအရန်အေးတဲ့အခြေအနေတွေကြောင့်တော့ကမ္ဘာကြီးရာသီဥတုပြောင်းလဲဖြစ်နေပြီလို့ပြောလို့တော့မရဘူးလို့ knowledge ကဆိုပါတ
ယ် We don't just have climate change we have you know the daily weather it's summer in the southern hemisphere right now
ဒါကကမ္ဘာကြီးကိုပူနွေးစေတဲ့အပြောင်းလဲမဟုတ်ပါဘူး။နေ့စဉ်ဖြစ်ပေါ်နေတဲ့ရာသီဥတုအခြေအနေဒါဖြစ်ပါတယ်။အခုဆိုရင်ကမ္ဘာတောင်ဘက်ချမ်းမှာနွေရာသီဖြစ်ပါတယ်။ဒါကြောင့်အပူချိန်မြင့်မယ်လို့တွေးထားရမှာဖြစ်တယ်လို့ကမ္ဘာမြောက်ဘက်ချမ်းမှာတော့ဆောင်းရာသီဖြစ်မယ်လို့အေးမဲ့အခြေအနေကိုညှော်လင့်ထားရမှာပါ။ဒါပေမဲ့ကမ္ဘာတောင်ချမ်းမှာစံချိန်တင်လောက်အောင်မတရားပူခဲ့ပါတယ
်။တခါတရံအပူလိုင်းဖြစ်ယုံလောက်နဲ့ကမ္ဘာရာသီဥတုအပြောင်းလဲဖြစ်နေပြီလို့တော့မဆိုနိုင်ဘူးလို့ analyst ကပြောပါတယ်။မတရားပူပြင်းလွန်းတဲ့အခြေအနေတွေကရာသီဥတုပြောင်းလဲတဲ့လက္ခဏာဖြစ်ကြောင်းနဲ့ဒါဟာရာသီဥတုပြောင်းလဲမှုရဲ့ဖြစ်စဉ်တွေတဲကတစ်ခုဖြစ်ကြောင်းသူကပြောသွားပါတယ်ခင်ဗျာ
လာမယ့်ဖေဖော်ဝါရီလ14ရက်နေ့ဟာ Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်ပြီးတော့ကမ္ဘာဒေသအနှံ့အပြားကလူမျိုးဘာသာမရှိဒီချစ်သူများနေ့မှာပါဝင်ပြီးတော့ဆင်နွှဲကြပါတယ်ဒီတော့ VOA ပြည်သက်တွေလေးလေးလိုင်းပေါ်ကနေချစ်သူများနေကိုဆင်နွှဲကြရအောင်ဖိတ်ခေါ်ချင်ပါတယ်ရှင်အချစ်တချင်းလေးတွေကိုနားထောင်ရင်းနဲ့ကိုယ့်ရဲ့ချစ်သူအတွက်လည်းသတင်းစကားလေးတွေပါရင်ချစ်သူများနေဆင်နွှဲကြပါစို့နော်ကိုချစ်ခင်ရတဲ့မိဘဆွေမျိုးမိတ်ဆွေပေါင်းသင်းကိုယ့်ရဲ့အိမ်နောင်ဘက်ဒါတွေအားလုံးအတွက် Valentine တချင်းလေးတွေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ် email ကတစ်စင်ပဲဖြစ်ဖြစ်စာရေးပြီးတော့ပို့လိုက်ပါနော် VOA email လိပ်စာက burmese.voanews.com ဖြစ်ပါတယ် Facebook ပရိသတ်တွေကတော့ VOA Burmese News ဆိုတဲ့ VOA မြန်မာပိုင်း Facebook အစာမျက်နှာမှာလာပြီးတော့တည်တောင်းနိုင်ချစ်သူတွေအတွက်အမှတ်တရစကားလေးတွေလာထားနိုင်ပါတယ်။ကိုချစ်တဲ့သူရဲ့နာမည်ကိုတော့ထည့်ပြီးရေးပေးဖို့မမေ့ကြပါနဲ့။ February 6ရက်တောက်ကြနေနောက်ဆုံးထားပြီးတော့ပို့ပေးကြပါရှင်။အားလုံးအတွက်ချစ်ချင်းရင်နဲ့သင်ပြန်ထုံပါစေ
။ Valentine ချစ်သူများနေ့အတွက်နားဆင်လို့တဲ့တေးသချင်းလက်ဆောင်ကိုတောင်းကြပါအောင်ခင်ဗျာ။အခုတော့နာနယ်ခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်းကပို့ချမှာပ
ါ။ဒီနေ့မြေတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက bite bite ကကိုက်ထားတာ the theBULLET bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်အတွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ဝစ်စကီအရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတရောက်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အံကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Gobie ရဲ့ဥမာကိုနားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
When you are at the time, American motor in Tolu, the company we have, and J.P. Malochin be melule, a low kind we go, short cha, gea, de lo, tebe yabari, umago, not count nasinji jayao.
When the demand was down, U.S. automakers had to bite the bulletand cut jobs.
Maluem shaunda anjay lu ya ro me su yin be lu pyo mle.
Bite the bullet.
Lu pyo lu ya ba de. Era ka ro di ni minute twe tin pya ke de idiom atou me phit ba de.
Dolara tan ye idiom 3 english tin gan sa ko na sin ke ya da ba khmyar. Aku ro chan ma yi kan na phit ba de. Che bwa auk ga ayut pya ji yaung da jao che phnao na ra haမြန်မာနိုင်ငံမှာအဖြစ်များလာနေတဲ့ကျန်းမာရေးပြဿနာဖြစ်တယ်လို့ပညာရှင်တွေကဆိုပါတယ်ဒီအကြောင်းကျန်းမာရေးကဏ္ဍမှာကိုဝင်းမင်းတင်ပြမှာပ
ါဟုတ်ကဲ့ရေးပေါ်နဲ့ရိုးထုခုဆရာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်ဒီခြေပွားအောက်မှာရှိတဲ့အရွတ်ပြားကြီးရှောင်ပြီးတော့ခြေဖနှောက်နားတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တာများလားဆရာကြီ
းဟုတ်ပါတယ်ကျွန်တော်ရေးပေါ်ဌာနကြီးရောယုတ်ဘူးဆရာဝန်တွေကိုလာပြီးတော့ကြားတဲ့လူနာတွေထဲမှာလေဒုနာရာရဲ့ခါနာရာရဲ့လေပင်းနာရာရဲ့ပြီးဒီခြေပွားရုပ်ပြားရောင်လို့ခြေပနောက်နာတဲ့လူနာတွေကအများကြီးပဲအများဆုံးလာလာပြီးတော့ကြားလို့ရှိပါ
ဟုတ်ကဲ့ဆရာကြီးဒီကဘာကြောင့်အဓိကဖြစ်ရလဲဆရာအခုလို့ဒီဖနောက်နာတာလေ
ခြေပွားမှာဖနောက်နဲ့ခြေချောင်းလေးတွေကိုဆက်သွယ်ပေးထားတဲ့အရွတ်အပြားကြီးတစ်ခုရှိတယ်ဒီရုပ်ပြားကြီးကတင်းလာတဲ့အခါမှာခြေောက်ကကိုင်းပြီးတော့ဘုံရင်ဝိတ်ကိုပေါ့နော်ခန္ဓာကိုယ်ရဲ့အလေးခြေကိုခံနိုင်အောင်လို့စပရင်လိုမျိုးတော့လုပ်ထားတာဒါသဘာဝတိုင်းလုပ်တာအဲ့ဒီရုပ်ပြားကြီး over weight များလို့ဖြစ်ဖြစ်အသုံးပြုတာများလို့ဖြစ်ဖြစ်မတက်ရတာများလို့ဖြစ်ဖြစ်ဒါမျိုးတွေဖြစ်တဲ့အခါကျရင်ခြေပေါ်ကအရွတ်ပြားတနည်းရားနေပြီးတော့တိတိလေးပြဲတာတို့နာတာတို့သူအဲ့ဒီကနေပြီးတော့စကြောင်တာကြောင်ကန်းနေပြီးတော့ခနှောက်မှာသူကသွားထွက်တာတော့ခနှောက်ပကနေပြီးတော့ဆွဲတဲ့အခါကျတော့အဲ့ဒီခနှောက်နာတယ်ဆိုပြီးတော့လူနာတွေကအများကြီးခံလာလိမ့်ရှိတာပါနော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီဖြစ်ရခြင်းအကြောင်းရင်းတွေရောဘာတွေရှိလဲဆရာအခုလို့ဒီခြေပေါ်ကအရွတ်ပြားရောင်စေတဲ့အကြောင်းရင်းပေါ့
အခုဒုတိယနဲ့ကျွန်တော်ရှိလာပြနေတဲ့လူတွေမှာတော့အများကြီးပထမတော့အသက်ပေါ့နော်အသက်40ကျော်လာရင်အများကြီးဖြစ်တဲ့ဒုတိယတော့နည်းနည်းလေးအသက်ကြီးလာလို့အသုံးများလာတဲ့အတွက်ကြောင့်ဖြစ်တဲ့အမျိုးဖြစ်နိုင်တယ်လို့မျိုးသမီးတွေကမျိုးသားတွေနဲ့ပို့ပြီးတော့ဖြစ်တာတွေ့ရတယ်နောက်ဘဝလုံးတဲ့လူတွေပို့ဖြစ်တယ်ပို့ဆိုတော့လည်းပဲအလုံးနဲ့လည်းဆိုင်တာပေါ့ကိုဘလို့အသုံးချတယ်လေဆိုတော့မတက်ရက်ပြီးလုံးလုံးရတဲ့လူကြီးဒါမျိုးများလျှောက်ရတဲ့ဒီလိုလူမျိုးတွေကပို့ပြီးတော့ဖြစ်တယ်မတက်ရက်လျှောက်တယ်ဆိုကျွန်တော်တို့ဆရာဝန်တွေကိုယ်တိုင်တော့ဖြစ်တာပဲ ရောင်းနေရလည်းပဲတော့မတက်ရပြီးတော့ပဲသူကလူနာရရောင်းရတယ်ခွဲရဆေးရတယ်ဒီလိုမျိုးကြီးဥမာသပွဲတို့လို့ကျောင်းဆရာတို့မတက်ရပြီးသင်ရတာတို့ဆက်ယုံမှာတခုခုတက်တင်တဲ့လူတွေပါတယ်မတက်ရပြီးလို့ရတာဒီလိုလူမျိုးတွေကအဖြစ်များတာပေါ့နော်အခုဒီပြင်းတော့တခါပြေးကြရင်တော့ကိုယ်ဝန်ဆောင်နေမှာတော့ body weight များလာတာပေါ့နော်ကိုယ်လက်ရှိလေးကျင်လာများလာတဲ့ဆိုအနောက်နာလာတယ်များပြင်းတော့ဖြစ်တယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီအားကစားအလုပ်များတဲ့သူတွေမှာရောဖြစ်တတ်သေးလားဆရာကြီ
းဟိုအားကစားအလုပ်များတဲ့ over use လို့ခေါ်တာပေါ့နော်ဆိုတော့အသုံးများတာပေါ့ဒီဘောအထူးသဖြင့်တော့အားကစားမှာတော့မှဆိုင်းနေဖို့ပြေးရတော့ခုံနာတော့ဒီလိုလောက်ရတဲ့သူမျိုးတွေမှာလည်းပဲသူကဟိုနည်းနည်းလေးလေးဒီသူကပြေးရတယ်သူကလေ body weight ကျတာမမှန်တဲ့အခါမျိုးကြတယ်အဲ့တော့ဆုံးပြီးပြောရင်တော့ဟိုဘယ်လိုပြောမလဲပုံစံတစ်မျိုးတည်းကိုတစ်ခါတစ်ခါလိုရတဲ့ပြရတဲ့ဟာခုံရတဲ့ဟာဒီလိုသဘောမျိုးတွေဆိုရင်ဖြစ်လို့ရှိ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီဖြစ်နိုင်တဲ့အကြောင်းတွေရှိသလားဥပမာယောဂါတွေတချို့တို့
အဲတခြားယောဂါတွေကတော့အခုပြင်းတော့ကျွန်တော်တို့တွေ့ရတဲ့လူတွေများများမှာတော့ဒီယောဂါကဥပမာဈေးကြိုးတို့ဘာလို့လဲဆက်ဆက်နေရမျိုးလည်းဖြစ်နိုင်တယ်တချို့ကျတော့လည်းပဲသူကဟိုမွေးရပါပေါ့နော်ခြေထောက်ကတကယ်တော့နည်းနည်းလေးခုံးနေမှာပေါ်ရွေးကိုစပရင်လိုခံနေတာ။အရန်ခုံးတဲ့လူတွေ၊အရန်ပြားတဲ့လူတွေ၊ဒီလိုမျိုးတွေမှလည်းသူကအများကြီးဖြစ်တာပေါ့နော်။ဒါလေးကြတော့ပနောက်နာတယ်ဆိုရင်ခုနခြေပေါ်ကရွတ်ပြားကြီးနာတယ်လို့ပဲထင်ပြီးပေါ့နေလို့လည်းမရဘူးပေါ့တော့။အဲပနောက်နာတဲ့အကြောင်းရင်းတွေပေါ့နော်။အာယုံကျော်ညတ်တာအမျိုးလည်းရှိနိုင်တယ်။ခုကြတော့အလိုအသားကြီးတာတို့ဒီလိုမျိုးတွေလည်းရှိနိုင်တယ်။နောက်ပနောက်အစ်စ်လေးတွေနာတာတို့ပါတော့အစ်စ်ရောင်းတာတို့ဒါတွေနဲ့လည်းသူကကျော်နေကြတာပေါ့နော်။ဖြစ်ဖို့လို့လို့
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီယောဂဖြစ်မဖြစ်ကိုဆရာကြီးဒီသိနိုင်မဲ့အဓိကလက္ခဏာတွေဘာတွေရှိလဲဆရာ
အဓိကတော့သူကဒီပနောက်နာဘူနာနီးယားဒီဘွားရုပ်ပြားရောင်လို့ပနောက်နာဘူနာနီးယားလင်းတော့ထူးကြတယ်အငြင်းနာနေတာမဟုတ်သူကတည်းအထူးသဖြင့်တော့မနေ့ရက်ထဆိုရင်သူကပို့ပြီးတော့ဆိုးတယ်တချို့ဆိုရင်ဆိုးကနေနဲ့သူကလဲကြမလို့တော့မှသူကလည်းလုံးနင်းမိတယ်လို့ဒီလိုမျိုးအဲ့ရထားတဲ့အချိန်မှာခမလို့ခြေလမ်းဆလမ်းလာတယ်ဟိုဒီဝိတ်ကကျောက်ကိုကြာနေတော့စိုးကနေလာချိုးချော်လည်းစိုးချိုးချော်လည်းအောင်းတောင်းတော့ပေါ့ချွလူလာရကြတယ်ဘယ်လိုပြောလဲဆိုတော့ပူတယ်ပေါ့ခြေပေါ်ကြီးကပူနေတာမြေတဘောမျိုးနဲ့သူကပြတယ်ဒါပေမဲ့သူကအဲ့ဒီချိန်ကသူကညဘက်ကျတော့ဒီခြေပေါ်ကြီးရွတ်ပြားကြီးရွော့နေရတယ်နေ့ချင်းမဘော်ယူနေစနေလိုက်တယ်စပြဲသွားတဲ့အခြေအနေမျိုးပေါ့လေအဲ့လိုစတယ်ဒါပေမဲ့သူကတွေးပူနေလို့သူကအသေးသေးနဲ့လှုပ်ရှားရင်းလှုပ်ရှားရင်းနဲ့တွေးပူနေတဲ့အခါကျတော့လည်းမသိဘူးဒါကြောင့်တနည်းကိုအလုပ်လုပ်နေတယ်မတည့်ရတဲ့လမ်းလျှောက်ရတယ်ပြည့်ရလောရဒီလိုလူတွေလုပ်နေတဲ့အခြေအနေကိုမသိတာနားနေပြီးတဲ့အခါကျတော့မှပြန်ထလိုက်တာပြန်ပြီးတော့ခြေပေါ်ကိုနင်းမိတဲ့အခြေအနေတို့တအားနာဆိုတာတခြားနာဖို့နာရင်လည်းဆိုတခြားနာဖို့နာနေတယ်ရတော့ထောက်လျှောက်ကိုနာနေတာမျိုးရှိနိုင်တယ်နားရင်တတတယ်ထောက်လျှောက်ဘလိုပဲထပ်ထနာနေတာအခုကကျတော့သူကခြေပေါ်ကရုပ်ပြားရောင်လို့ဖနောက်နာဖို့နာနေတယ်တကယ်အလုပ်လုပ်လုပ်နေတဲ့အခြေအနေကနားလို့နာမနာမသိမိနေတဲ့အခြေအနေမျိုးတွေအစ်တော်ရှိတာပေါ့နော်ဒါသူ့ရဲ့ပုံစံနောက်တစ်မျိုးတော့အဲ့ဒီခြေပေါ်နောက်ရဲ့အရင်ကွန်းပက်နေရာမှာပေါ့နော်အဖြစ်စီရင်လည်းသူကနာတယ်။ကျောင်းဝင်နဲ့သွားပြရင်လည်းကျောင်းဝင်အဲ့နေရာလေးကိုအမျိုးလေးနဲ့ဘယ်နေရာနာလဲဆို point ပြခိုင်းတော့အဲ့ပြခိုင်းတဲ့နေရာလေးဖြစ်စီလို့တအားနာတယ်။နောက်တစ်ခါကျတော့ခြေထောက်ကို stretch လုပ်လိုက်တော့ stretch ရတဲ့ကတော့ခြေမတွေကော့ပြီးတော့ဒီလိုမျိုးတုပ်ကြည့်တဲ့အခါမှာလည်းအဲ့မတင်းပြီးတော့နာဒီလိုသဘောမျိုးပေါ့နော်။နောက်တစ်ခါကျတော့တခြားယောဂါတွေနဲ့ခွဲခြားဖို့ဆိုရင်တော့သူကကျောင်းနေရာတို့တအားကြီးချီလီရဲနေရာတို့ဒီလိုမျိုးတွေတော့မရှိဘူးသူကလေ။မသိတာဘူးသူကသိလိုက်ရတာအနာ
ဟုတ်ကဲ့ဆရာကြီးအခုလိုဒီခြေဖွာအရွတ်ရောင်ပြီးတော့ခြေဖနောက်နာတာပေါ့နော်အဲ့ဒါနဲ့ဒီမှားရင်းယူဆနိုင်တဲ့အနေအထားတွေရောရှိတယ်လားဆရာ
ဟုတ်တယ်လူနာတွေကိုကျွန်တော်တို့လာပြတဲ့အခါကျတော့လူနာတွေကသူကဓမ္မရိုက်ချင်ကြတာပေါ့နော်ဓမ္မတကယ်လို့ရိုက်ချင်အများဖြင့်ခြေဖနောက်အတက်လေးတွေထွက်တာတွေ့ရတယ်ဖနောက်ယူကြီးရဲ့အောက်မှာစုကြွန်လေးလိုအတက်ကလေးတွေအများကြီးတွေ့ဒီတက်ကလေးကြောင့်သူတို့ကနာတယ်လို့သူတို့ကထင်ကြတော့ဘာဖြစ်လို့လဲဆိုရင်သူတို့အချင်းချင်းပြောကြတယ်ပနောင်းတက်ထွက်တယ်ပနောင်းတက်တယ်ဒါမဲ့ပနောင်းတက်ကလူတော်တော်များများမှတကယ်တော့ရှိပြီလား၁၀ယောက်မှ၁၀ယောက်ဓမ္မရိုက်ကြည့်ပနောင်းတက်ကရှိအဲ့တော့သူကပနောင်းတက်နဲ့ဒီခြေပွားရွရောင်တာနဲ့ဓာတ်ရိုက်တော့မသက်ဆိုင်ဘူးနော်သက်သက်မှုရှိတယ်လို့ဆိုပြောလို့ရတယ်ဒါပေမဲ့ဓာတ်ရိုက်မသက်ဆိုင်ပနောင်းတက်ကြောင့်ခြေပွားနာတာမဟုတ်ဘူးဒီခြေပွားရွပြောကြီးရောင်လို့ပနောင်းတက်ကဟိုတက်တာပါပြီတော့ဆိုပြီးသူကအတက်ကရှိလာပြီးရွကိုသူကရော့အောင်လုပ်ပေးတာပေါ့နော်ကျောင်းလို့တော့ဖနောက်တက်ရှိနေလို့နာတာမဟုတ်ဘူး။နာတဲ့လူတိုင်းမှလည်းပဲဖနောက်တက်မရှိဘူး။ဒါကြောင့်မလို့ဟိုအများဖြင့်သူတို့ကဒီတက်ကြီးကိုခွဲပေးလိုက်ရင်ပျောက်မယ်အဲ့လိုတော့ထင်ကြတာပေါ့နော်။အဲ့လိုမဟုတ်ဘူး။ဒီရုပ်ပြားကိုကင်းမနေအောင်ကြော့အောင်လေ့ကျင့်ခန်းတွေ၊နေပုံထိုင်ပုံတွေစီစဉ်ပြီးညီဖို့လုပ်တယ
်။ဟုတ်ကဲ့။ကျေးဇူးများတင်ပါတယ်ဆရာ
။
ဥဝိမေရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော် AA နဲ့မြမအစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝါမြို့နယ်ကကျေးရွာဒေသခံတွေဘင်္ဂလားဒေ့ရှ်နယ်ဇက်ကိုတင်းရှောင်နေရပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့အဖွဲ့ရှမ်းပြည်နယ်တောင်ပိုင်းတာဆန်းတန်လွင်မြစ်ကူတဒါအသစ်ပနက်ရိုက်ခန္ဓာတက်ရောက်ခဲ့တယ်ဆိုတာနဲ့ကယားပြည်နယ်လွိုက်ကောကန္နာဟီဝန်ပန်းချံမှာပူကျုံမြင်းစည်းကျေးရုပ်ထုစိုက်ထူလိုက်တဲ့အပေါ်ခရီးနီလူငယ်တွေအပါအဝင်တိုင်းသားလူငယ်အဖွဲ့အစည်းတွေရဲ့အမြင်သဘောထားတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ပလဲဝမြို့နယ်အတွင်းရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲတွေမှာကင်းတလင်းနဲ့ခမောင်းဝကျေးရွာဒေသခံ၂၀၀ကျော်ဘင်္ဂလားနယ်ဆက်ကိုဒုက္ခသည်တွေအဖြစ်ယခုရက်ပိုင်းအတွင်းရောက်ရှိနေကြပါတယ်နယ်ဆက်ကိုခေလုံမှုရောက်ရှိနေတဲ့ကင်းတလင်းနဲ့ခမောင်းဝကျေးရွာတွေကရခိုင်နဲ့ခမီးမိသားစုတွေဟာကလေးတွေနဲ့အမျိုးသမီးတွေအပါအဝင်စုစုပေါင်း၂၀၀ကျော်ရှိနေပြီးသူတို့အရေးပေါ်စားတောက်ရေးအတွက်ရခိုင်တပ်မတော် AA ကရိတ်ခါထောက်ပံ့ထားတယ်လို့ AA ပြန်ကြားရေးမှူးတာဝန်ခံခိုင်တုခကပြောပါတယ်စစ်ဆောင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘင်ဒရာဘင်ခရိုင်ယုံမော်မြို့ရမက်ကြီးရွာအနီးမြမဖက်မှရှိနေပြီးနေဆဖြတ်ကျော်ခေလုံမှုစ조사နေကြတယ်လို့အဲ့ဒီနေဆမှနေထိုင်သူတွေကပြောပါတယ်အဲ့ဒီလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဝင်ရောက်ခေလုံမှု조사နေတဲ့အတွက်ဘင်္ဂလားအာဏာပိုင်တွေဘက်ကလည်းသူတို့နယ်မြေထဲကိုဝင်မလာနိုင်အောင်နေဆတက်လျှောက်စောင့်ကြည့်မှုတွေရှိနေတယ်လို့လည်းဖေဖော်ဝါရီလ3ရက်နေ့က Technet News တင်ပြပုံမှာဖော်ပြထားပါတယ်
ရှမ်းပြည်နယ်ဆောင်ပိုင်းမိုင်းပန်မြို့နယ်တွင်တာဆန်းဂရုစိတ်ကတာဆန်းတန်လွင်မြေကူးတရာတဲ့တစင်ထပ်မံတည်ဆောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရှမ်းပြည်နယ်ဝန်ကြီးချုပ်ဒေါက်တာလင်းထွန်းနဲ့ဖွဲ့ကနေပနက်ရက်ခန်းနာပြုလုပ်ခဲ့ပါတယ်။ဖေဖော်ဝါရီလ6ရက်နေ့ကတောင်ဆန်းစုကြည်နဲ့ဖွဲ့ရောက်ရှိလာတာပါ။ထပ်မံတည်ဆောက်မဲ့တရာတဲ့ဟာတာဆန်းတရာဟောင်းရဲ့အောက်ပိုင်းမှာတည်ဆောက်မှာဖြစ်ပြီးတန်ချိန်60ကျော်အထိခန်းနေရှိပြီးတော့နိုင်ငံတော်ဗန်ဒန်ရေးဘတ်ဂျက်နဲ့တည်ဆောက်သွားမှာဖြစ်ပါတယ်။ပနက်ရက်ချင်းခန်းနာကိုနိုင်ဝဲကပြုလုပ်ခဲ့ပြီးမိုင်းတုံမြို့ကနေရဟယင်နဲ့မိုင်းဆက်ကိုပြန်တန်းရမှာလဲရဟယင်ဆက်ချွေးရမှုကြောင့်ခေတ္တဆင်းသက်ခဲ့ရပါတယ
်မွန်ပြည်နယ်မှာ2018ခုနှစ်တနစ်လုံးမွေးရစေဝါတံဖိုးကြက်တန်း1483တန်းကျော်ဖမ်းဆီးရမိပြီးကြာ649ဦးနဲ့မ84ဦးစုစုပေါင်း923ဦးကိုတရားစွဲဆိုခဲ့တဲ့အတွက်ယခင်နှစ်တွေထက်ပုံမှန်မြင့်တက်လာတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့မှူးရုံးကပြည်နယ်ရဲတပ်ဖွဲ့မှူးရုံးဦးစီးရဲမှူးမြင့်ဝင်းကပြောပါတယ်ဖမ်းဆီးရမိတဲ့မွေးစေဝါအမှု434မှုမှာစိတ်ကြွဆေးပြား402မှုဆေးချောက်ဘိန်းစာရွက်ဘိန်းဖြူနဲ့အိုက်စ်30မှုရှိခဲ့ပြီးတထုံခရိုင်မှာမူရစေဝါမှု105မှုမလမြိုင်ခရိုင်မှာ329မှုအထိဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။မွန်ပြည်နယ်အတွင်းမူရစေဝါနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မှုများပြားနေပေမဲ့နှကူအခြေအနေထက်ပိုမဆိုးရအောင်ထိန်းချုပ်နိုင်တဲ့အခြေအနေမျိုးသာရှိနေတယ်လို့ဖေဖော်ဝါရီလ3ရက်နေ့ကပြုလုပ်တဲ့ဒုတိယအကြိမ်မွန်ပြည်နယ်လွတ်တော်3နှစ်ပြည့်နှစ်ပတ်လည်အခမ်းအနားမှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်မွန်ပြည်နယ်မှာ2019ခုနှစ်ကမိုးရေအမှု290မှုမှာကြားနယ်မှာစုစုပေါင်း480ဦး2016ခုနှစ်ကမိုးရေစေဝါ283မှုမှာကြားနယ်မှာစုစုပေါင်း415ဦးတို့ကိုဖမ်းဆီးရမိခဲ့ပါတယ
်ကရင်ပြည်နယ်မှာအခုလကစပြီးတော့လှိုင်းစင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးမဲ့ကောလာဟလသတင်းတွေကြောင့်ဒေသခံလူစုတွေစိုးရိမ်ထိတ်လန့်မှုတွေရှိနေတယ်လို့သွာလာရေးသွဲတချို့အခက်အခဲတွေကြုံလာနေရပါတယ်လက်ရှိကရင်ပြည်နယ်မှာစီမံချက်နဲ့ပတ်သက်ပြီးဖမ်းဆီးတာမရှိတယ်လို့မြို့ဧရိယာတွင်းမှာရှိတဲ့ရင်စည်းကမ်းလမ်းစည်းကမ်းလိုက်နာမှုမရှိတဲ့ရင်တွေကိုဒါဖမ်းဆီးတာဖြစ်တယ်လို့ကရင်ပြည်နယ်ရင်ထင်းရဲရာရှိသူကပြောပါရယ်ကရင်ပြည်နယ်တွင်းကဒေသခံများစုဟာဇင်းနှုံးတက်တာတဲ့လှိုင်းစင်မဲ့မော်တော်ဆိုင်ကယ်နဲ့ကားတွေကိုတွန်းလိုက်ရေးတွက်မိခုနေရတယ်လို့တချို့ကြတော့တိုင်းဒါလက်နက်ကန်ဖွဲ့စည်းတွေကထုတ်ပေးတဲ့ရင်ထောက်ခံချက်နဲ့တွန်းလာတာလည်းရှိနေပါရယ်ပြီးကြတဲ့လကစတင်ပြီးတော့မွန်ပြည်နယ်မှာလင်းယုံရွက်တရာစီမံချက်နဲ့လှိုင်းစင်မဲ့မော်တော်ယာဉ်တွေကိုဖမ်းဆီးရေးယူတာရှိတဲ့အတွက်ကရင်ပြည်နယ်မှာလည်းစီမံချက်နဲ့ဖမ်းဆီးတော့မယ်ဆိုပြီးအခုလိုကောလာဟာလသတင်းတွေပြန့်နှံ့နေတာလည်းဖြစ်ပါရယ်
ချင်းပြည်နယ်တောင်ပိုင်းမတူပီမြို့မှာဖေဖော်ဝါရီလ3ရက်နေ့ကတပ်မတော်စစ်ကားအစီးရေ100ခန့်ပြည်မဖက်ကနေရောက်ရှိလာတယ်လို့မတူပီမြို့ဒေသခံတွေကပြောပါတယ်။ယခုလက်ရှိချင်းပြည်နယ်ပလဝမြို့နယ်နဲ့ရခိုင်ပြည်နယ်ဖက်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးတပ်အင်အားတိုးချဲ့ဖို့ရောက်ရှိလာတာဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။အစိုးရတပ်မတော်ဟာမတူပီကနေပလဝမြို့နယ်ဘက်ကိုတိုက်အင်အားဖြည့်တင်းနေတာဖြစ်ပြီးအခုလိုစစ်အင်အားတိုးချဲ့လာတာကြောင့်တိုက်ပွဲအချိန်ဟုန်မြင့်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဒေသခံဂရီနီလူထုတွေကန့်ကွက်နေတဲ့ကြားကကယားပြည်နယ်လွိုက်ကော်မြို့ကနားဟီဝန်ပန်းချံမှာဗိုလ်ချုပ်မြင့်စီကျေးရုပ်စိုက်ထူလိုက်တဲ့အပေါ်ဂရီနီလူငယ်တွေကနေကန့်ကွက်မှုတွေနဲ့ကြုံနေရပါတယ်။ NLD အစိုးရအနေနဲ့တိုင်းသားဒေသအတွင်းဗိုလ်ချုပ်အောင်ဆန်းရုပ်တုကိုသာအလေးပေးစိုက်ထူနေတဲ့အပေါ်တိုင်းသားလူငယ်အဖွဲ့အစည်းတွေကနေဝေဖန်မှုတွေမြင့်တက်လာနေပါတယ်။မိကလျာမုံကနေစုစည်းတင်ဆက်ထားပါတယ်။
တိုင်းရင်းသားတွေအနေနဲ့ဒန်းတူရေးနဲ့ကိုပိုင်ပြတ်ထန်းခွင့်မရသေးခင်ကာလကြာမှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်လာရောက်စိုက်ထုတ်တာဟာနိုင်ငံရေးအမျက်ထုတ်တာဖြစ်တယ်လို့ကရင်နီပြည်လူငယ်အင်အားစုမှကိုဒီဒီကပြောပါတယ်
။အဲ့ဒီပါတီတော်ရှိဖို့ကိုလည်းကျွန်တော်တို့စိတ်တော်စကားပြောချင်တယ်။နောက်တစ်ခုကကျေးရုပ်ထုအတရားမှတိဆောက်သွားတာကိုကျွန်တော်တို့ကကဲရှုပ်ချတယ်။ဒီကျေးရုပ်ကိုပြောင်းရွှေ့ပေးဖို့ပေါ့နော်။တောင်းဆိုပဲပေါ့နော်။
အလားတူတအန်းချောင်းသားနဲ့လူငယ်များအဖွဲ့မှလွေလွှာရင်းကဗိုလ်ချုပ်ကျေးရုပ်အစားတိုင်းရင်းသားဒေသအတွက်ဖို့ပြေးရေးတွေကိုလှုပ်ဆောင်သင့်တယ်လို့ပြောပါတယ်
။သူတို့ကတိုင်းရင်းသားဒေသမှာလူစီမံချက်ကိုလိုက်လုပ်နေတဲ့အချိန်မှာသူတို့လုပ်ရက်ကအလူထုတွေရဲ့ဆန္ဒကိုမပါဘဲနဲ့လှုပ်ချင်တာလုပ်ဆိုတဲ့ဟာမျိုးသဘောကတက်ရောက်သွားတယ်ပေါ့။အဲ့ဒီဟာတွေလုပ်နေတဲ့အစားဒီတိုင်းရင်းသားဒေသမှာလိုအပ်နေတဲ့ပညာရေးလိုအပ်နေတဲ့တခြားအရေးဆန္ဒတွေမှာလုပ်နေတယ်ဆိုတော့တိုင်းရင်းသားကအခုလက်ရှိအစိုးရလေဘလောက်ကြီးခံရမလဲ
ပြည်내တီးတီးမှာဗိုလ်ချုပ်အောင်ဆန်းရုပ်ထုအသင်းအတ္တမလာရောက်ထားရှိတာဟာတိုင်းရင်းသားစီးလုံးညီညွတ်မှုဖြစ်စေတဲ့အပြင်ကိုလူမျိုးရေးမုန်တိမှုကိုပါဖြစ်ပေါ်စေတယ်လို့မွန်လူငယ်များဆောင်ရမွန်ယူဖိုရမ် MYF အထွေထွေသွင်းရေးမှူးမင်းစံနေဦးကအခုလိုပြောပါတယ
်ကျွန်တော်တို့အနေနဲ့ဗိုလ်ချုပ်အောင်ဆန်းကိုအကြီးညိုပြတ်စေခြင်းတဲ့သဘောလည်းမဟုတ်ပါဘူးမလေးစားခြင်းတဲ့သဘောမျိုးလည်းမဟုတ်ပါဘူးဒီရုပ်ထုကိုခံအချက်အဖြစ်အဲတိုင်းသားစီလုံးညီညွတ်မှုမရတဲ့အပြင်လူမျိုးတစ်မျိုးနဲ့တစ်မျိုးမုန်တိမှုတွေဖြစ်လာတာတော့အများကြီ
း2019ခုနှစ်ဇန်နဝါရီလ31ရက်နေ့မှာဗိုလ်ချုပ်အောင်ဆန်းပုံသူရုပ်ထုမြင်းစည်းကြေးရုပ်ထုကိုလာရောက်စိုက်ထုတ်တဲ့အတွက်ကရင်နီပြည်လူငယ်အင်အားစုတွေကနေဂန္ဓာဟေဝံပန်းချံရှိမှာထိုင်တစ်ပိတ်ပြုတ်လောက်ပြီးဆန္ဒထုတ်ခဲ့ရမှာခေါင်းဆောင်တွေအပါဝင်ဆန္ဒထုတ်ဖို့အတူ20ဦးကိုငိမ့်စုစီပုံမှန်ဆက်ကိုနဲ့ပြည်내ဆွေးရကနေတရားစွဲဆိုခဲ့ပါတယ်ကရင်နေပြည်လူငယ်အားတွေနေနဲ့ကယားပြည်နယ်ကိုခိတ္တရောက်ရှိလာတဲ့ NLD ပါတီဗဟိုထိပ်ပိုင်းခေါင်းဆောင်တွေကိုပြည်နယ်ဝန်ကြီးချုပ်ရဲ့စီမံခန့်ခွဲမှုလွှဲမှားတွေကိုတင်ပြတိုင်ကြားဖို့စ조사ခဲ့ပေမဲ့လည်းမတွေ့ဆုံနိုင်ခဲ့ပါဘူး။ဗိုလ်ချုပ်ကြီးရုပ်ကိုပြည်နယ်အစိုးရဦးစီးစိုက်ထုတ်ခဲ့တာမဟုတ်ပဲပရဟိတအဖွဲ့အစည်းတွေနဲ့ဒေတာကန်ပြည်သူအချို့ပါဝင်တဲ့ဗိုလ်ချုပ်ကြီးရုပ်ဖြစ်မြောက်ရေးကော်မတီကဥဆောင်ခဲ့တာဖြစ်တယ်လို့လည်းကယားပြည်နယ်အစိုးရကလည်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။
ဆက်ပြီးတော့ပလဝမြို့နယ်ကိုချင်းပြည်နယ်ကနေမခွဲထွက်လို့ဘူးဆိုရင်ခရံအဆင့်တိုးမြင့်ပေးဖို့ခူမီခမီးမျိုးသားပါတီကချင်းပြည်နယ်အစိုးရဝန်ကြီးချုပ်နဲ့လွတ်တော်အုပ်ထားတို့ကိုလိမ့်မူပြီးတော့အိတ်ဖွင့်ပေးစာတစ်စောင်ပေးပို့ခဲ့ပါတယ်။ဘာကြောင့်အခုလိုမျိုးတောင်းဆိုရတာပါလဲ။တခြားခူမီနဲ့ချင်းဖွဲ့စည်းတွေကတော့ဘလို့သဘောထားကြပါသလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ကွင်းအင်ကနေတင်ပြပေးထားပါတယ
်။ချင်းပြည်နယ်ပလဝမြို့နယ်ကိုခရံအဆင့်တိုးမြင့်ပေးဖို့ခုမီခမီမျိုးရပါတီကတောင်းဆိုခဲ့တာဖြစ်ပါတယ်။ခုမီခမီမျိုးရပါတီရဲ့အိတ်ဖွဲ့ခွေးစားဟာသူတို့ပါတီရဲ့တဘောထားဖြစ်တယ်လို့ပလဝမျိုးခြေဆိုင်ခုမီမျိုးသမီးအဖွဲ့သွေးမှုမှတ်အောင်ဖြူမကပြောပါတယ
်။ခရရရာဖို့တော့ကျွန်တော်တို့လည်းပြင်းတင်လို့ချင်တာပေါ့နော်။ဒါမဲ့ဒီခွတ်ချက်မဲ့ဆိုရဲဟာတော့ကျွန်တော်တို့တဘောထားတော့မဟုတ်ဘူး။သူတို့ပါတီဆိုင်နေဆိုတော့ပါတီရဲ့တဘောထားပဲဆိုတော့ကျွန်တော်တို့ကအဲ့လိုပဲခံယူ
။လို့လိုက်ရင်းနေသူပလဝခရရရှိရေးကိုပိုင်အုပ်ချုပ်ခွင့်ရရှိရေးအတွက်နိုင်ငံရေးနှီးနဲ့နှစ်ပေါင်း80ကျော်ကြိုးပမ်းလာခဲ့တဲ့ပလဝမြို့နယ်ကိုချင်းပြည်နယ်မှာခွဲမဆက်စေလို့ရင်ပလဝရေးကိုဥပက္ခမပြုသင့်တော့ဘူးလို့ခူမီပါတီကနေဇန်နဝါရီလ28ရက်နေ့ကချင်းပြည်နယ်ဆွေရဖွဲ့နဲ့ချင်းပြည်နယ်လွှတ်တော်ကိုအိတ်ဖွဲ့ပေးစာပေးပို့ထားပါတယ်။ချင်းတိုးတက်ရေးပါတီအတွင်းမှဦးအိုက်စောမြကတော့ ချင်းလူမျိုးချင်းချင်းကြားစိတ်ဝင်ကွဲပြားမှုဖြစ်စေတဲ့ဒီလိုပြောဆိုမျိုးကိုစန့်ကျင်ကန့်ကွက်တယ်လို့ပြောပါတယ
်ကျွန်တော်တို့ကအဲ့ဒီခွန်မျိုးသားပါတီရဲ့သဘောထားဆိုတာကလည်းဘယ်လောက်နေခွန်မျိုးပြည်သူတွေရဲ့လည်းသဘောထားမဟုတ်ပါဘူးပေါ့နိုင်ငံရေးပါတီဆိုတာတော့နိုင်ငံရေးတိကျတူစတန်ဒတ်ဒူရရှိလို့ရနေတာပဲလေကျွန်တော်တို့ CPD အနေနဲ့ကတော့အဲ့လိုမျိုးတတိတခြားချင်းချင်းမှာချင်းလူမျိုးစုတစ်စီးရဲ့တတိတခြားချက်တည်မှုကိုတော့ကန့်ကွက်တယ်ဆိုတဲ့ဟာမျိုး
ချင်းမိနယ်လှုပ်တော်ဥက္ကဋ္ဌဥစုဘွဲကိုဆက်သွယ်မေးမြန်းရမှာတော့သူကအခုလိုပြောပါတယ်
အခုအိန္ဒိယကရှုပ်ထားတဲ့တင်းမောစိတ်ခံကပြီးပြီအခုလေ line လေး through အိန္ဒိယနဲ့ဘလေးဝလိုရင်ပွေကိုချုပ်ဆက်ချင်ပိုင်းဒါလည်းကတည်းကနဲ့အခုလုံနေတယ်အဲ့ဒါပြီးပြတ်ရင်တော့အဲ့ဒီနိုင်ငံခြား export import ကိုဘလေးဝမှာလုံမယ်ဆိုရင်လေ AD ကခိုင်းလို့မရတော့ဘူး DC ကပဲခိုင်းအဲ့ဒီချင်းပြတ်ရင်တော့ဘလေးဝကတူဟာတူ DC ကနဲ့ဆိုတော့တူဟာတူခရိုင်ဖြစ်လာတာပါနော
်လက်ရှိချင်းမြင့်တဲ့ဘက်မှာခရိုင်၄ခုရှိပြီပလဝါနဲ့တီးစိန်မြို့နယ်ကိုခရိုင်စစ်သုံးမြစ်ပေးဖို့ချင်းပြည်နယ်ဆိုရဖွဲ့ကလည်းစီစဉ်သွားမယ်လို့သတင်းထွက်ပေါ်နေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်တပ်မတော် AA နဲ့မြန်မာအစိုးရတပ်တွေအကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ချင်းပြည်နယ်ပလဝမြို့နယ်ကင်းတလင်းနဲ့ခမောင်းဝကျေးရွာကဒေသခံတွေဘင်္ဂလားနယ်စဖက်ကိုဒုက္ခသည်တွေအဖြစ်တင်းရှောင်ရောက်ရှိနေကြပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နှင့်အဖွဲ့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တာဆန်းတန်လွင်မြစ်ကူးတရအတဲ့ပနဲ့ရိုက်အခမ်းအနားတက်ရောက်ခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။ဒိုင်းနာဒေတာတွေကထူးခြားချက်တွေကိုထိုင်းချီဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ VO ရနေထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုနေ့စဉ်ည9:00 AM-9:00 AM ခွဲထိ Asia 7 Jerusalem ကနေတိုက်ရိုက်ထုတ်လွှင့်ပေးနေသလို VO ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းထုတ်လွှင့်ပြီးသမျှ video file တွေကိုလည်းပြန်လည်တင်ဆက်ပေးနေပါတယ် VO ရဲ့ Facebook ဆာမျက်နှာမှာလည်း video သတင်းတိုတွေကိုကန်တာလိုက်လွယ်တကူကြည့်ရှုနိုင်ပါတယ်ခင်ဗျာဒီကနေ့ညနေပိုင်းထုတ်လွှင့်သွားမယ့် VOA အစီအစဉ်တွေကိုတော့ညနေ6:00 AM-9:00 AM အထိလိုင်းဒိုမီတာ16.25တို့မှာဖမ်းယူနိုင်ပါမယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြမှာပ
ါ။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုသူနှုတ်ထွက်ရဆိုင်ရညှိနှိုင်းယုံမှာတပါတခြားဆင်းရဲမှုတွေလောက်ရမယ်အချင်းကတိတ်လွန်ခဲ့ပြီဖြစ်ကြောင်းဗင်နီဇွဲလားနိုင်ငံဆိုင်ရာအမေရိကန်အထူးတန်တမန်အီရီယတ်အေဘရမ်စ်ကပြောကြားလိုက်ပါတယ်။မာဒူရိုမှာရုရှားနဲ့ကျူဘာကမိတ်ဆွေတွေရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနမှအထူးတန်တမန်အေဘရမ်စ်ကစက်တဘရီနေ့မှာသတင်းတောက်တွေကိုပြောပါတယ်။အမေရိကန်အောက်လွှတ်တော်မှာဒီမိုကရက်တွေအင်အားကောင်းလာပြီးဥတီလှုပ်ဆောင်လာတဲ့သမ္မတရဲ့ဗန်နိုင်းစီးပွားရေးလုပ်ရက်တွေပေါ်မှာစုံစမ်းစစ်ဆေးမယ်ဆိုတဲ့ကိစ္စကိုသမ္မတကဒေါ်နယ်ထရမ့်ကပယ်ချလိုက်ပါတယ်။အောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌအဒမ်ရှက်ဖ်ကိုထိုးနှက်ဝေဖန်ရင်2016ရွေးကောက်ပွဲမှာရုရှားနဲ့ဆက်ဆက်ခဲ့တယ်ဆိုတဲ့ကိစ္စလုံးဝမရှိတယ်လို့အခုတခါလဲသူ့ရဲ့ဘန်ဒါရေးပုဂ္ဂိုလ်ရဲ့ဆက်ဆက်ရရကိုအကြောင်းမဲ့အပြစ်ရှာကတိကောက်ဖြစ်အောင်လုပ်နေတာဖြစ်တယ်လို့လဲသမရကပြောပါတယ်။ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်တွေနောက်ထပ်တင်းရှောင်မလာရအောင်ကြိုးစားတဲ့အနေနဲ့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ကိုပိတ်ခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK Abdul Momen ကပြောပါတယ်။ဒါအပြင်မြန်မာစစ်တပ်ကအရင်ကမွတ်စလင်တွေကိုတိုက်ခိုက်ခဲ့ပြီးမြဲအခုတော့ဗုဒ္ဓဘာသာဝင်ဟိန္ဒူနဲ့တိုင်းရင်းသားတွေကိုပါပြစ်မှတ်ထားတိုက်ခိုက်လာတယ်လို့လည်းနိုင်ငံခြားရေးဝန်ကြီး Momen ကဝေဖန်ခဲ့ကြောင်း Times of India သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆရာ UNHCR အထူးတန်တမန် Angelina Jolie ကရင်ဂျာဒုက္ခသည်တွေကိုတောက်လျှောက်ကူညီထောက်ပံ့သွားဖို့နဲ့ဒီဒုက္ခသည်တွေနိုင်ငံမဲ့ဖြစ်တာတွေနဲ့အိုးအိမ်ဆွန့်ခွာထွက်ပြေးနေရတာတွေကိစ္စတွေအဆုံးသတ်နိုင်ဖို့လိုအပ်တာတွေလှုပ်ဆောင်ပေးဖို့အတွက်မြန်မာအစိုးရကိုသူ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အပြီးမှာပဲတိုက်တွန်းပြောကြားလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်တည်းအစီအစဉ်ထုတ်လွှင့်ရင်းမှုကကိုကျော်အောင်လွင်ဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာတော့ Darrell Smith ဖြစ်ပါတယ်။တောင်ကြနေမနေ့ပဲ 6:00 AM-9:00 AM ထိ VOA အစီအစဉ်တွေကိုလိုင်းလိုမီတာ30.40-48နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ကြတာဖြစ်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရာနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.